Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်ကနေ2018ခုနှစ်ဇွန်လ28ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာပါရှင်ကျမခင်မြွှေပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတပူတင်တို့လာမယ့်ဇူလိုင်လ16ရက်နေ့ကြာရင်တော့ထိပ်သီးဆွေးနွေးပွဲကျင်းပတော့မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးဖို့အမေရိကန်ကစိတ်ပိုင်းဖြတ်ထားဆဲပဲဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကချက်လောင်းအာမခန်ပြောလိုက်ပါတယ်။နောက်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ယန်ဟီလီကတော့မနေ့ပြန်ဇွန်လ29ရက်နေ့ကနေဇူလိုင်လ10ရက်နေ့အထိမြန်မာအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုင်းနဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီနားယူသွားတဲ့အတွက်သမ္မတထရန့်အနေနဲ့သူ့နိုင်ငံရေးအစီအစဉ်နဲ့ကိုက်ညီမဲ့တရားသူကြီးတယောက်အစားတို့ခံဖို့အခွင့်အလမ်းရရှိသွားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာသတင်းတွေမှာတော့ကုတ်ခိုင်မျိုးအတွင်းမှာဒီပြစ်ခတ်မှုတွေကြောင့်ကလေးတငယ်တွေဆုံးရတဲ့အကြောင်းနဲ့အတူဒီနေ့ကုလအတွေ့အမှုထုတ်ပြန်လိုက်တဲ့အစီရင်ခံစာပါမြန်မာစစ်တပ်ပေါ်ထောက်ပြချက်တွေနဲ့ပတ်သက်ပြီးဘလို့သုံးသပ်မှုရှိပါသလဲ
။ထိခိုက်မှုရှိအောင်ကာကွယ်တားဆီးဖို့အတွက်လှုပ်ဆောင်စစ်တဲ့ပညာပေးမှုတွေနောက်ဥပဒေအရတားမြစ်မှုတွေ
နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီတက်မတော်ကာကွယ်ဦးစီးချုပ်နဲ့သတင်းမီဒီယာကောင်စီတို့ဒီကနေ့ဘာတွေများဆွေးနွေးခဲ့သလဲဆိုတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာမြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လာမယ့်ဇူလိုင်လ16ရက်နေ့ကျရင်ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာပထမဆုံးအကြိမ်တရားဝင်ထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်သမ္မတပူတင်အပါအဝင်ရုရှားအရာရှိကြီးတွေနဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးတော့နောက်တစ်နေ့မှာပဲဒီထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုနှစ်ဖက်အစိုးရကသတင်းထုတ်ပြန်လိုက်တာပါ။သမ္မတပူတင်နဲ့တွေ့ဆုံရေးရုရှားအနာပိုင်တွေနဲ့တွားဆွေးနွေးဖို့သူ့ကိုသမ္မတထရမ့်ကဆေးလုတ်ခဲ့တာဖြစ်တဲ့အကြောင်းမစ္စတာဘိုတန်ကမော်စကိုမြို့မှာဗုဒ္ဓဟူးနေ့ကနိုင်ငံတကာသတင်းတောက်တွေနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါရယ်နိုင်ငံအကြားမတူညီမှုတွေရှိနေပေမဲ့လည်းသမ္မတထရမ့်နဲ့သမ္မတပူတင်တို့နှစ်ဦးအကြားဆွေးနွေးစရာအကြောင်းအရာအများပြားရှိနေတဲ့အကြောင်းဒီလိုတွေ့ဆုံမဲ့အစီအစဉ်ဟာမကောင်းပါဘူးလို့သူတယောက်ကပြောတာကိုသူ့အနေနဲ့ကြားလို့တဲ့အကြောင်းနဲ့သူကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်သမ္မတထရမ့်နဲ့သမ္မတပူတင်တို့နှစ်ဦးဟာနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေရဲ့ပြင်ပမှာနှစ်ချိန်တွေ့ဆုံခဲ့ပြီးတော့တယ်လီဖုန်းနဲ့လည်းအချင်းချင်းပြောဆိုခဲ့ကြပူပါရယ်။ရုရှားဆိုရကဒီ2016ခုနှစ်မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့မှု၊စီးရီးယားရေးကိစ္စမှာပါဝင်ဆွတ်ဖက်နေမှု၊နောက်ဗြိတိန်မှာရှိနေတဲ့ရုရှားထောက်လှမ်းရေးဟောင်းတွေကိုအစိတ်ကတက်ဖြတ်ဖို့ကြံစီမှုတွေကြောင့်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေခဲ့တာပါရှင်။
တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာအကာအကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားဆဲပဲဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကထားလောင်းအာမခံပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဆွန့်လွတ်လာစေဖို့အတွက်တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကစစ်ဆင်ညှိနှိုင်းမှုတွေဆက်လက်ကြိုးပမ်းနေတဲ့အချိန်တည်းမှာပဲဝန်ကြီးမက်ဒစ်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဆွန်ယွန်မူတို့ဆိုးမျိုးတော်မှာတွေ့ဆုံကြတဲ့အချိန်အခုလိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးတွေ့ဆုံပွဲပြည်တဲ့နောက်ဒီလအစောပိုင်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီးလေ့ကျင့်မှုတွေရပ်ဆိုင်းထားမယ်အကြောင်းသမ္မတထရမ့်ကကြေညာထားတာပါဒီပူးတွဲစီးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဖို့တိုက်ခိုက်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်လိမ့်မယ်ဆိုပြီးဒါတွေကိုမလုပ်ဖို့မြောက်ကိုရီးယားကအစဉ်တစိုက်တောင်းဆိုလာခဲ့တာပါဒါပေမဲ့အမေရိကန်နဲ့တောင်ကိုရီးယားကတော့အဲ့ဒီရည်ရွယ်ချက်နဲ့သူတို့စီးလေ့ကျင့်တာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ဒီစီးရေးလက်ကျင့်မှုတွေရဆိုင်တဲ့သမရရဲ့ဆုံးဖြတ်ချက်ကြောင့်ဒေတာရင်းအမေရိကန်ရဲ့မဟာမိတ်တွေကြားမှာသူတို့အပေါ်အမေရိကန်ကလုံခြုံရေးအရာအကူအညီပေးနေတာတွေဆက်ပြီးမရှိတော့မှာကိုစိုးရိမ်လာနေကြတာဖြစ်ပါတယ်
။ EU ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲဒီကနေ့စတင်နေတာနဲ့အမျှဥရောပရင်ဆိုင်နေရတဲ့ရွှေ့ပြောင်းဝင်ရောက်မှုပြဿနာကိုင်တွယ်ဖြေရှင်းနိုင်မဲ့ပြုပြင်ပြောင်းလဲရေးနည်းလမ်းတွေကိုခေါင်းဆောင်တွေစဉ်းစားနေကြပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အချက်အလက်တုံ့ပြန်ကိုင်တွယ်ရမှာ EU အဖွဲ့ဝင်နိုင်ငံ28နိုင်ငံကြားသဘောထားကွဲလွဲမှုတွေစူးစိုးဝါးဝါးစဖြစ်လာခဲ့တဲ့2015ခုနှစ်ကစလို့ရွှေ့ပြောင်းဒုက္ခသည်ဝင်ရောက်မှုတွေလည်းတိတိသားသားကျဆင်းသွားခဲ့တာပါ။ရွှေ့ပြောင်းဝင်ရောက်သူတွေကိုလက်ခံတဲ့မူဝါဒတွေချမှတ်ထားတဲ့နိုင်ငံတချို့ရှိသလိုသူတို့နိုင်ငံနယ်စပ်ကိုဖျက်ပြီးဥရောပကိုဝင်ရောက်ဖို့ကြိုးစားသူတွေကိုဟန့်ထားတဲ့နိုင်ငံတွေလည်းရှိပါတယ်။၎ 2015ခုနှစ်အတွင်း EU ဖွဲ့ဝင်နိုင်ငံတွေထဲတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုပေါင်း 1.8 တန်းရှိပြီးဒါဟာဒီလိုဝင်ရောက်မှုတွေအများဆုံးရှိခဲ့တဲ့အချိန်ကထက်96ရာခိုင်နှုန်းလောက်ကျဆင်းသွားတာဖြစ်တဲ့အကြောင်းဒီကနေ့စတင်တဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်ထုတ်ပြန်တဲ့စာထဲမှာ EU ဥက္ကဋ္ဌ Donald Tusk ကပြောပါတယ်ရွှေ့ပြောင်းဝင်ရောက်မှုဆိုင်ရာမူဝါဒတွေကြောင့်အခုလိုဝင်ရောက်မှုတွေကျဆင်းခဲ့တာဖြစ်တယ်လို့ဒီရွှေ့ပြောင်းဝင်ရောက်သူတွေဝင်လာတဲ့လမ်းကြောင်းတွေကိုဖြတ်တောက်နိုင်ဖို့အတွက်တူရကီနိုင်ငံကနေဂရိနိုင်ငံနဲ့ဖြတ်သန်းဝင်ရောက်လာကြတဲ့သူတွေကိုတူရကီကပြန်လည်ခံဖို့ဆိုတဲ့တူရကီအစိုးရနဲ့ EU ကြားရယူထားတဲ့သဘောတူညီချက်ကြောင့်လည်းတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေတိတိတသားကျဆင်းသွားခဲ့တာပါရှင်
။ပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုလုံလို့ရတဲ့နေရာဖြစ်နေတာကိုရပ်တန့်နိုင်အောင်အမေရိကန်ပြည်ထောင်စုကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကဒီကနေ့ပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံကိုရောက်နေတဲ့သမ္မတကြီးဟေလီကပါကစ္စတန်နိုင်ငံဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်တာတွေရှိပါတယ်လို့ပြောပေမဲ့လည်းအကြမ်းဖက်သမားတွေကိုကာကွယ်ပေးတဲ့ပေးနေတဲ့ဘယ်အစိုးရကိုမဆိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒါကိုပါကစ္စတန်အစိုးရတီအောင်အရင်ကတည်းကပို့ပြီးပြည်ထောင်စုအသိပေးပြောဆိုနေတဲ့အကြောင်းနဲ့အပြောင်းအလဲတွေဖြစ်လာဖို့မျှော်လင့်နေကြောင်းလဲသမ္မတကြီးဟေလီကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်သမ္မတရဲ့မူဝါဒတွေအတွက်ပါကစ္စတန်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုတွေကအရေးကြီးပါတယ်။အာဖဂန်နိုင်ငံအတွင်းအကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေအဖြစ်ဆွဆွဲထားတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်ကခေါ်လုံခွင့်ပေးနေတာကိုရပ်တန့်ဖို့အမေရိကန်ကဖိအားပေးနေတာပါ။ပါကစ္စတန်ကတော့အဲ့ဒီလိုပြောဆိုမှုတွေဟာမဟုတ်မှန်ကြောင်းနဲ့ခေါ်လုံခွင့်ပေးထားတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းပယ်ထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့ကြာတာရင်းညမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြပြပေးသွားပါမယ်။မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့ပြန်ဇွန်လ29ရက်နေ့ကနေဇူလိုင်လ10ရက်နေ့အထိမြန်မာအင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးဂျာကာမြို့တော်အဖြစ်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်အများအပြားခိုးလုံနေထိုင်နေတဲ့နေဆက်ကကောက်ဆက်ပဇာမြို့ကိုလည်းတွားရောက်မယ်အကြောင်းကုလသမဂ္ဂကဒီကနေ့သတင်းထုတ်ပြန်ပါတယ်။အထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကတောင်းဆိုနေတဲ့အတိုင်းအောင်မြန်မာအစိုးရကတော့သူ့ကိုပြည်ဝင်ခွင့်ဆက်လက်ညှင်းပယ်နေတာကတော့စိတ်မကောင်းစရာပါပဲလို့အထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ်။ဒါကခီးစဉ်အတွင်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးတော့အဲ့ဒီနောက်ကောက်ဆက်ပဇာကိုခီးဆက်တဲ့အခါမှာလဲကုလသမဂ္ဂအေဂျင်စီတွေလူသားချင်းစာနာကူညီရေးအဖွဲ့တွေအစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့ပါတွေ့ဆုံမဲ့အကြောင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေအများအပြားရှိနေတဲ့ဘတ်ရှန်ချာကျွန်းကိုတွားရောက်လို့တဲ့အကြောင်းကိုလည်းပြောဆိုထားပါတယ်။ခီးစဉ်ပြည်သူရဲ့ရှာဖွေတွေ့ရှိချက်တွေကိုတော့လာမယ့်အောက်တိုဘာလကုလသမဂ္ဂထွေထွေညီလာခံမှာအစဉ်ကန်စားတင်သွင်းမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုပေးဖို့မစ္စစ်ရန်ဟီလီကမနေ့တုန်းကပဲဒီလူခွင့်ရေးကောင်စီဆွေးနွေးပွဲအတွင်းမှာထပ်မံတိုက်တွန်းခဲ့ပါသေးတယ်။မြန်မာအစိုးရကိုယ်စားလှယ်ကတော့ဒီလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာဗန်လိုက်မှုရှိပြီးလှုပ်ထုံးလုံနည်းနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးတော့သူ့နေရာမှာလူစားတို့ခန့်အပ်ဖို့ကိုလည်းတောင်းဆိုထားပါရဲ့ရှင်
။ထိုင်းနိုင်ငံချင်းရိုင်မြို့ကသဘာဝလိုင်းကိုအတွင်းလွန်ခဲ့တဲ့5ရက်ခရဲကပျောက်ဆုံးနေတဲ့အကြောင်းသားလူငယ်12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြကိုကယ်ဆယ်ရေးလုပ်ငန်းတွေမှာအမေရိကန်စစ်တပ်လည်းပါဝင်ကူညီလာပြီးဖြစ်ပါတယ်။အဲ့ဒီနေရာမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်သူတို့ပြည်မီနေတဲ့ကိုယ်ထဲမှာရေကြီးမှုတွေဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းအာဏာပိုင်တွေရဲ့ကယ်ဆယ်ရေးလုပ်ငန်းအတွက်24နာရီလုံးတောက်လျှောက်အကူအညီပေးနိုင်တဲ့စက်ပစ္စည်းနဲ့လူဝင်အားအပြည့်အစုံသူတို့မှာပါလာကြောင်းဒီကနေ့ထိုင်းနိုင်ငံကိုရောက်လာတဲ့အမေရိကန်ရှာဖွေကယ်ဆယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ဗြိတိန်ကလည်းလန်ကိုအတွင်းရင်ကိုကျွမ်းကျင်သူအဖွဲ့အဲ့ဒီနေရာကိုရောက်နေပြီးဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတူကဦးဆောင်နေပြီးညပိုင်းကမိုးတက်ခဲ့တဲ့အတွက်လိုင်ကုန်အတွင်းကရေမြင့်နေပြီးမြင့်တက်လာတာကြောင့်တန်းလိုက်မှုဖြစ်မှာဆိုတဲ့အတွက်အာဏာပိုင်တွေကရှာဖွေရေးကယ်ဆယ်ရေးစီစဉ်တွေကိုခိတဆိုင်ငံ့ထားပါတယ်။အခုပျောက်ဆုံးနေသူ73ဦးအတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ထိုင်းတာဝန်ရှိသူတွေကိုမြန်မာနိုင်ငံဘက်ကလိုအပ်သည်များအပြည့်အဝပူးပေါင်းဆောင်ရွက်ပေးဖို့နိုင်ငံရေးဝန်ကြီးဌာနနဲ့အခုပျောက်ဆုံးနေတဲ့လိုင်ကူ100နဲ့အနီးစပ်ဆုံးဒေသဖြစ်တဲ့ရှမ်းပြည်နယ်အစိုးရအဖွဲ့တွေကိုညွှန်ကြားထားကြောင်းနိုင်ငံတော်သမ္မတရုံးကလည်းဒီကနေ့ညနေပိုင်းမှာကြေညာချက်ထုတ်ပြန်ထားပါတယ်။မက်ဆိုင်ခရိုင်ချင်းရိုင်မြို့အတွင်းမှာရှိတဲ့အဲ့ဒီထမ်လွန်နန်နုံဆိုတဲ့တဘာဝလိုင်ကူတဲ့ကျောင်းသားလူငယ်တွေနဲ့သူတို့ရဲ့ဘောလုံးနီးပြဆရာတို့ပြီးခဲ့တဲ့စနေနေ့ကဝင်သွားခဲ့ရာကအခုချိန်ထိပြန်ထွက်မလာပဲပျောက်နေတာပါ။
အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းနယ်စပ်တက္ခါပြည်နယ်မှာတာလီဘန်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်အစိုးရတပ်ဖွဲ့ဝင်16ဦးထက်မနည်းသေဆုံးသွားပါတယ်။ ထာဂျီကစ္စတန်နိုင်ငံနဲ့နေဆက်ချာအီအက်ခရိုင်မှာရှိတဲ့ရဲစခန်းတစ်ခုကိုတာလီဘန်တွေကအာယုံမတက်ခင်အစောပိုင်းစီးနင်းတိုက်ခိုက်တာဖြစ်ပြီးတော့လုံခြုံရေးဝန်ထမ်းအတော်များများလည်းပျောက်ဆုံးနေတယ်လို့ပြည်내ဆွေးနွေးရရှိတွေကပြောပါတယ်။အာဖဂန်တပ်ဖွဲ့တွေနဲ့ခဏတာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရက်တင်တမ်ပါရဲစခန်းကိုတပုံတွေဝင်စီးခဲ့ကြတဲ့အကြောင်းပြည်내ဆွေးနွေးပြောခွင့်ရဆူနာတူလာတမာက VOA ကိုပြောပါတယ်။ပြောင်းနေတဲ့ရဲဝင်တန်း9ယောက်ကဒီကနေ့အစောပိုင်းမှာဌာနချုပ်ကိုပြန်ပြီးတော့ဆက်သွယ်လာတဲ့အကြောင်းနဲ့သူကအတည်ပြုပြောပါရယ်။အခုတိုက်ခိုက်မှုဟာသရုတ်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတာလီဘန်ပြောခွင့်ရဆာဗီဟူလာမူဂျာဟစ်ကလည်းအတည်ပြုပြောပါရယ်။အာဖဂန်ဆိုရယာရှိတွေကတော့တက်ခါပြည်နယ်မှာရှိတဲ့တာလီဘန်တွေနဲ့အတူဒီဗဟိုအာရှနိုင်ငံတွေကအကြမ်းဖက်စစ်သွေးကြွတွေလည်းပါဝင်တိုက်ခိုက်ခဲ့တယ်လို့အာဖဂန်ဆိုရယာရှိတွေကပြောပါရယ်ရှင်။
ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့အုပ်စု H ပွဲစဉ်တွေဖြစ်တဲ့ဆင်နီဂါနဲ့ကိုလံဘီယာအသင်းဂျပန်နဲ့ပိုလန်အသင်းတို့တပြိုင်တည်းကစားနေကြတာမှာနောက်ပွဲစလုံးမှာအခုချိန်ထိဘသူဘသူမှဂိုးမသိနိုင်သေးပဲဖြစ်နေပါတယ်။ဒီကနေ့အတွက်ဒုတိယပွဲစဉ်တွေဖြစ်တဲ့အင်္ဂလန်နဲ့ဘယ်လ်ဂျီယံ၊ပနားမားနဲ့တူနီရှားအသင်းတို့ဟာည12နာရီခွဲမှာကစားကြမှာပါ။အုပ်စုကြီးမှာအင်္ဂလန်နဲ့ဘယ်လ်ဂျီယံအသင်းတို့နှစ်ပွဲစီနိုင်ပြီး6မှတ်စီနဲ့အုတ်စုပထမရထားတာကြောင့်ဒီနှစ်သင်းဟာရှုံးထွက်ပွဲစဉ်တွေကိုတေချာပေါက်တက်ရမှာဖြစ်ပေမဲ့အုတ်စုဘူဘသူဖြစ်မယ်ဆိုတာကတော့ဒီကနေ့ပွဲစဉ်တွေကနောက်ဆုံးအဖြစ်ပြင်းပါပါနောက်ဆုံးအုတ်စုဖြစ်တဲ့အုတ်စု H ကဂျပန်နဲ့ဆီနီဂယ်အသင်းတို့ကတပွဲနိုင်တပွဲတည်စီနဲ့လက်မှတ်နဲ့အုတ်စုပထမနေရာမှာရှိနေကြပါတယ်ဒါပေမဲ့ဒီအုတ်စုထဲမှာပဲတတိယနေရာမှာရှိနေတဲ့ကိုလံဘီယာအသင်းဟာလည်းသုံးမှတ်ရထားတာကြောင့်ဒီကနေ့ကစားတဲ့ပွဲစဉ်ရလဒ်တွေပေါ်မူတည်ပြီးဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုတက်နိုင်တဲ့အခွင့်အလမ်းရှိနေပါတယ်ခင်ဗျာ
ကြတာပြင်းနေညချမ်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုထုတ်လင်းနေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းတပြိုင်နက်တည်းနားဆင်နိုင်ကြပါရှင်။အခုထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့တရားရုံးချုပ်တရားသူကြီးအန်ထိုနီကနေဒီနားယူသွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့နိုင်ငံရေးအစီအစဉ်တွေနဲ့ကိုက်ညီမယ်တရားသူကြီးတယောက်အစားထိုးခန့်ထားဖို့အခွင့်အလမ်းရသွားပြီဖြစ်ပါတယ်။အနားယူသွားတဲ့တရားသူကြီးရဲ့ကိုဖွဲ့စည်းပုံကိစ္စအပါအဝင်ပြည်ထောင်စုအစိုးရဥပဒေတွေကိုပြဋ္ဌာန်းရေးအဓိကအဆုံးဖြတ်ပေးတဲ့တရားရုံးချုပ်အတွင်းမှာသဘောထားပြောင်းပြောင်းသူအဖြစ်နဲ့သတ်မှတ်ထားကြတာပါ။ဒီမိုကရက်တစ်အများစုလွှတ်တော်မှာအနိုင်ရမယ်လို့မျှော်လင့်ထားတဲ့ခြားကရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းအလိုမှာပဲအခုလိုမျိုးတရားရုံးချုပ်တရားသူကြီးအသစ်ကိုတမရကနေရွေးချယ်ဖို့ကိစ္စပေါ်လာတာပါဇလာတီကဟုတ်ကဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြပေးပါဦးရှင
်တရားသူကြီးကနေဒီယားတရားရုံးချုပ်မှာနှစ်30တာဝန်ယူပြီးအခုတာဝန်ကနားယူလိုက်တာပါအမေရိကန်သမိုင်းမှာတရေသားဖြတ်ချခွင့်တရက်ကင်ဆောင်ခွင့်စတဲ့အဓိကဆုံးဖြတ်ရမယ့်ကိစ္စတွေမှာသူပါဝင်မဲပေးခဲ့ပါတယ်Republican ဖြစ်တဲ့သမ္မတဟောင်း Ronald Reagan လက်ထက်မှာသူ့ကိုခံထားခဲ့တာဖြစ်ပြီးသူဟာ Republican Party ပေါ်မှာတစ္ဆာရှိတဲ့သူလို့ဥပဒေပါမောက္ခ David Abraham ကမြင်ပါတယ
် Justice Kennedy's soft spot for gay rights
လိင်တူဆုံမဲ့သူတွေအရေးမှာတရားသူကြီးကနေဒီဘက်ကလိုလိုလားလားလက်ခံရည်တည်တာကိုကြည့်ရင်သူဟာတခြားတရားသူကြီးတွေဖြစ်တဲ့ Alito တို့ Thomas Stone နဲ့ဆိုင်ရင်သဘောထားမတင်ပါတဲ့သူလို့ပြောလို့ရပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့မျိုးဆက်ရဲ့အဓိကရွေးချယ်ဆုံးဖြတ်ရတဲ့ကိစ္စရပ်တွေအလုံးမှာတရားသူကြီးကနေဒီဟာ conservative တွေရဲ့ရည်တည်ချက်ပြစ်စမမြောက်မဲကိုပေးခဲ့ပါတယ
်။လာမယ့်နိုဝင်ဘာလလွတ်တော်ကြာကာလရွေးကောက်ပွဲတွေမကျင်းပခင်သူ့နေရာမှာ conservative တရားသူကြီးတယောက်ခံထားနိုင်ရေးတည်ကြားနေပြီဆိုတဲ့အချိန်ကိုရွေးပြီးအခုလိုအနားယူသွားတာလို့လဲ Abraham ကမြင်ပါတယ
်။ It's not surprising that he would choose to retire.
ထပ်လွတ်တော်မှာ Republican တွေလွှမ်းမိုးနေတဲ့အချိန်ဆိုတော့သူ့နေရာကိုဆက်ခံမဲ့သူကို Republican တွေဘက်ကပဲရွေးပါမယ်။လက်ရှိသမ္မတ Trump ကဒါကိုစဉ်းစားမယ်ဆိုတာတည်ကြားနေပြီဆိုပြီးသူစိတ်ချလက်ချအနားယူဖို့ဆုံးဖြတ်လိုက်တာပါ။ဒါအံဩစရာမဟုတ်ပါဘူး
။အထက်လွတ်တော် Democrat ခေါင်းဆောင် Chuck Schumer ကတော့နောက်ထပ် Conservative တရားသူကြီးတယောက်ကိုတရားရုံးချုပ်မှာထပ်ပြီးတော့ခံထားမယ်ဆိုရင်အမျိုးသမီးတွေရဲ့မျိုးဆက်ချား၊မွေးဖွားခွင့်လိုရွေးချယ်ခွင့်၊ခွင့်ရေးကိစ္စ၊ကျန်းမာရေးနဲ့တခြားကိစ္စတွေအပေါ်မှာထိခိုက်နိုင်တယ်ဆိုပြီးသတိပေးပါတ
ယ် Americans should make it clear that they will not tolerate a nominee
။ ဩဇာရှိတဲ့သူတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ကျွန်တော်တို့ဆယ်စုနှစ်နဲ့ချီတိုးတက်အောင်လုပ်ခဲ့တာတွေကိုနောက်ပြန်ဆုတ်အောင်လုပ်ဖို့သမ္မတ Trump ကြိုရွေးပြီးသားဘသူ့ကိုခံထားမယ်ဆိုတဲ့စာရင်းကိုလက်မခံဘူးဆိုတာ American ပြည်သူတွေပြတဲ့မှာတယ်
သမ္မတ Trump ရဲ့ရွေးချယ်ခံထားမှုအရာတရားရုံးချုပ်မှာ conservative ဖြစ်ဆုံးတရားသူကြီးတွေပဲတာဝန်ယူတဲ့အချိန်ဖြစ်သွားနိုင်ပါတယ်။ဒီကိစ္စဟာကြီးမားကျယ်ပြန့်တဲ့အမေရိကန်လူ့အဖွဲ့အစည်းအပေါ်မှာစိန်ခေါ်မှုတွေရှိလာနိုင်တယ်လို့လေ့လာသူတွေကမြင်ပါတယ်။ဥပဒေပါမောက္ခ Schiff Berman က VOE ကိုခုလိုပြောပါတယ
် History suggests that when the court gets too far ahead or behind
တရားရုံးတွေဟာအမေရိကန်ပြည်သူအများစုလက်ခံတဲ့သဘောထားတွေတဲ့ရှေ့သိပ်ရောက်နေတာနောက်သိပ်ကြတာစတဲ့ကွင်းကွာမှုတွေရှိလာရင်သူတို့ရဲ့တရားဝင်မှုကိုအကဲဆန်းလာတာတွေရှိလာတယ်ဆိုတာသမိုင်းကတက်တည်ပြခဲ့ပါပြီဒီလိုဖြစ်လာမဲ့အချိန်တစ်ခုကိုဖြတ်တန်းရတော့မယ်လို့ကျွန်တော်တော့ထင်မိပါတယ
်စင်ကာပူကဲဆန်းမှုတွေထဲမှာအထူးသဖြင့်လာမယ့်နိုဝင်ဘာရွေးကောက်ပွဲရလဒ်ရအထက်လွှတ်တော်မှဒီမိုကရက်တစ်ဘက်ကအများစုဖြစ်လာတာမျိုးလို့ဥပဒေပေါ်မှာဘာမန်ကပြောပါတယ်တပ္ပတာထရန်ကတော့တရားရုံးချုပ်တရားသူကြီးတို့စာထုတ်ခံတားရေးအများဆုံးရှာဖွေမှာဖြစ်တဲ့အကြောင်းဗိုလ်ထုနေကပြောဆိုသွားပါတယ်ခင်ဗျာ
ဒါရှင်များရှင်ဒီခေတ်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခုရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတစ်တချို့ကိုမကြခင်ရပ်ပိုင်းတော့ကပဲချမှတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာရဲ့တန်ခတ်ရေးယူမှုတွေကရခိုင်ပြည်နယ်ရေးအချက်တဲကိုကင်တွယ်ဖြေရှင်းရမှာဘယ်လောက်ထိထိရောက်တဲ့ဖြစ်ရဖြစ်လာနိုင်ပါလဲ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရက်ခတ်မှုတွေရှိလာနိုင်ပါသလား။တူလာနေတဲ့နိုင်ငံတကာဖိအားတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်သင်ပါလဲ။တော်ရရှင်တို့ရဲ့ထင်မြင်ယူဆချက်တွေကိုလမ်းမဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်ထုတ်လွှင့်တဲ့အချိန်မှာမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးစာဖို့အားလုံးကိုဖိတ်ခေါ်ပါရစေ။စနေနေ့တည်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ TLLA တအောင်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားဒီကနေ့အစောပိုင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တအူးသေဆုံးပြီးတော့လူ6ဦးဒဏ်ရာရခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီလိုလက်နက်ကိုင်ပြစ်ပခတွေကြားဒေသခံတွေမြေစာပင်ဖြစ်ရတဲ့လုပ်ရက်ကတော့ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့လည်းလူခွေလှုပ်ရှားသူတွေကသတိပေးနေကြပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မနိုင်ဦးရွာတွင်လက်နက်ကြီးနဲ့ပြစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတာပါ။ဒေသတွင်းမှာခြေဆိုင်လှုပ်ရှားနေတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ TNLA တန်းပလောင်တပ်ဖွဲ့တွေဒီမိနစ်ဆော့ဆုံရွာကထွက်သွားပြီးမှပဲလက်နက်ကြီးတွေနဲ့ပြစ်ခတ်ခံရပြီးတန်ရပြင်းထန်တဲ့အသက်ရှင်နေရွယ်ကလေးတူးဒေဆုံးလာဖြစ်ကြောင်းကိုလည်းဒေသခံရွာသားတူးဖြစ်တဲ့မိုင်းစိန်ထွန်းကပြောပါတယ်
။ပလောင်စစ်သားကတော့မင်းကလက်အိတ်ဒီမှာမင်းကဆော့ဆုံထွက်သွားပြီးအိတ်ထွက်သွားပြီးတဲ့နောက်ပလောင်စစ်သားတွေကရောက်လာပြီးရွာထဲမှာရှိမလို့ဖြစ်နေမှာပေါ့သူကလက်နက်ကြီးတွေရှာပြနေတယ်။ဆရာကကလေးတယောက်ကစေယုံတော့ပို့ဖို့စေယုံမရောက်သေးဘဲနဲ့လမ်းမှာသုံးသွားတယ်
ဒီနေ့အစောပိုင်းပြစ်ခတ်မှုတွေတွင်ထိခိုက်သူအနည်းဆုံး6ယောက်ရှိပြီးတန်ရာရသူတွေကိုစေယုံတွေပို့ဆောင်ပေးခဲ့ရကြောင်းကိုလည်းကုတိုင်တွေ့ကြုံခဲ့သူဒေသခံနောက်တူးကပြောပါတယ
်။တန်ရာရမှာ6ယောက်ဆက်တူတယ်။ဒီမှာတော့တော်တယ်ဆရာကရာပေါ်မှာလာရပြီးတော့လာပြောင်းနေတာဆက်လာတာ။တန်ရာရတယ်လို့ပြောတာနောက်ရှိစေယုံရောက်နေတယ်။ဘယ်လိုကြည့်လဲတော့မသိဘူး။ဘာစေယုံမနိုင်လို့ဆိုတော့နောက်ရှိစေယုံပါလိုက်တာ။
ဒေသတွင်းမှာလက်နက်ကန်လှုပ်ရှားနေတဲ့ TNL တပ်ဖွဲ့ကတော့တိုက်ပွဲတွေရပ်တန့်နေတာတစ်လလောက်ကြာမှာပဲမြန်မာစစ်တပ်ကနေနေမြေရှင်းလင်းတဲ့စစ်စင်ကြီးတွေတကြောပြန်လှုပ်လာနေတာလို့ပြောပါတယ်အခုထိခိုက်ဒေဆုံးမှုတွေဟာလည်းရင်ဆိုင်တိုက်ပွဲကြမဟုတ်ပဲမြန်မာတပ်မတော်ကနေရွာထဲကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်လို့လဲ TNL ပြန်ကြားရေးရာရှိဘူမှုတိုက်ကြော်ကဆိုပါတယ
်ဘာမှမရှိဘူးဒီရွာသားတွေပဲရှိရတယ်မှာသမ္မတဘက်ကဒီမနေ့6နာရီလောက်ဒီရွာထိတ်ကိုဝင်လာတယ်ရွာထိတ်ကိုမှ ICD ကောင်းကနေဒီမှာရွာထဲမှာလက်နေကြီးရှိလုံးတော့ပြစ်ထားတယ်အိမ်မနေတဲ့ရွာသားတွေကဖြစ်ခဲ့သွားတယ်အားလုံးပေါ်ရှိရရှိတယ်
မြန်မာစစ်တပ်ကအရသားတွေကိုပြစ်ကတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုလို့မရတလို့မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့တဆုံးတရားသတင်းထုတ်ပြန်တာမျိုးလည်းမရှိပါဘူးပြစ်ခတ်မှုနဲ့ထိခိုက်ဒေဆုံးမှုအခြေအနေကိုသိရအောင်ကုတ်ခိုင်မြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းတာဝန်ယူဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး2019ခုနှစ်ဩဂုတ်လ13ရက်နေ့တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းကွမ်းရွာမှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွင်ရွာသားလေးဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ် မြန်မာနိုင်ငံမျိုးရမီများဖွဲ့ချုပ် WFP ထွေထွေတွင်းမှုလွေးပူငယ်ကတော့လက်နက်ကန်ပြစ်ပခကြအရသားတွေထိခိုက်တိုက်ဆုံတဲ့လောက်ရဟာစစ်ရာဇမှုမြောက်တယ်လို့ဆိုပါတယ
်ဒီတူလူထုကိုပြစ်မှတ်ထားပြီးတော့မှတိုက်ခိုက်တာပြီးဘသူပဲကျွလွန်ကျွလွန်ကျမတို့အနေနဲ့ဘလို့မှလက်ခံနိုင်တဲ့အရာမဟုတ်ဘူးဒီဟာဒီစစ်ရာဇမှုကိုကျွလွန်တာပေါ့နော်ဘာဖြစ်လို့လဲဆိုရှင်ဒီ Geneva Convention မှာရောဒီ ICC ဥပဒေထမဆိုရှင်ပါတယ်အခုလိုမျိုးတိုက်ပွဲတွေဖြစ်လာတဲ့အခါမှာအများဆုံးကားကောင်အဖြစ်ခံစားရတဲ့လူတွေကမျိုးသမီးနဲ့ကလေးတွေအများကြီးခံစားရတဲ့ဟာကိုတွေ့ရတယ်ပေါ့နော်အခုဖြစ်ပျက်ကိုပဲကြည့်လိုက်ကလေးငယ်လေးဘာမှသူ့မှာအဖြစ်မရှိဘူးဘာမှလည်းသူမသိဘူးဒါပေမဲ့သူကစစ်ပွဲရဲ့တားကောင်ဖြစ်ပြီးတော့မှတင်ဆုံးရတာပေါ့နော်ဒီဟာသားတွေကိုပြစ်မှတ်ထားပြီးတော့မှဒီလိုတိုက်ခိုက်တာဒီလူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုမြောက်တယ်ဆိုတဲ့ဥစ္စာကိုပြောချင်ပါတယ်
ကလေးတငယ်နဲ့လက်နက်ကန်ပြိပကဆိုင်ရာကုလသမဂ္ဂရုံးရဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အစားမှာလည်းမြန်မာနိုင်ငံပါဝင်ကဘာသဝန်ကပြိပကတွေမှာကလေးငယ်တွေတားကောင်ဖြစ်နေရကြောင်းဖော်ပြခဲ့တာပါပြီးခဲ့တဲ့နှစ်တွင်မြန်မာနိုင်ငံပါဝင်ကဘာပေါ်ကလက်နက်ကန်ပြိပကတွေမှာကလေးငယ်1000ကျော်တိတ်ဆုံးခဲ့ရတယ်လို့ကလေးစစ်သားဖြစ်အဆုံးချခံရတာအာရမပြုကြည့်ခံရတယ်လို့ဆိုရတဲ့လူခုရေးချိုးပေါက်မှုတွေကြုံခဲ့ရကြောင်းကိုလည်းအစီအစဉ်အစားမှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပါရှင်အခုလိုမျိုးစစ်မှတ်ပြိပခါတွေမှာကလေးငယ်တွေတေဆုံးနေရတဲ့ဖြစ်ပွားနေတဲ့မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသကလက်နက်ကိုင်ပြိပခါတွေအကြောင်းပါဝင်တဲ့ကုလတွေးမှုထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းသတင်းလွှာကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်နိုင်ငံတဝန်းကလက်နက်ကိုင်ပြိပခါတွေမှာကလေးငယ်တွေကိုစုဆောင်းအသုံးပြုမှုတပ်ဖြတ်မှုလူခွေချိုးဖောက်မှုတွေအပေါ်အထူးပဲစိုးရင်ကြောင်ထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးငယ်များနှင့်လက်နက်ကိုင်ပြိပခါဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်လက်နက်ကိုင်တပ်တွေအတွင်းကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးနဲ့အကာအကွယ်ပေးရေးအတွက်တိုင်းရင်းသားလက်နက်ကိုင်တချို့ရဲ့ဒီပူးပေါင်းဆောင်ရွက်လာတဲ့အပေါ်မှာလည်းကုလသမဂ္ဂကအတိုးတက်မှုအဖြစ်အတိအမှတ်ပြုပြောဆိုထားပါတယ်မတ်သိန်ကြီးထိုင်စူးစီးတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်မှာလူပေါင်းသိန်းချီထွက်ပြေးရတဲ့ပြိပခါအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကရော ERSA ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ဘက်ကပါကလေးငယ်တွေကိုအသုံးပြုနေတာဟာဆိုရင်စိုးရွားလာတဲ့ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကိုင်ပြိပခါဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်စခန်းတွင်းမှာအလုတ်ကျန်းတွေခိုင်းစီတာပါဝင်နေကြားဆောင်တပ်ဖွဲ့ကယောက်ျားကလေး48ဦးကိုအသုံးပြုနေတာကိုကုလသမဂ္ဂဘက်ကအတည်ပြုထားပါတယ်ဒါအပြင်ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ ERSA ဘက်ကဆိုရင်အသက်10နှစ်လောက်အရွယ်ကလေးငယ်တွေကအစစူဆောင်းအသုံးပြုနေတဲ့သတင်းတွေကိုရရှိထားပြီးအတီးပြုတ်ထားနိုင်တဲ့ကိစ္စတခုလည်းရှိတယ်လို့ကုလကထောက်ပြထားပါတယ်။တိနေချီထွက်ပြေးရတဲ့ရခိုင်ပြည်ပခအတွင်းကလေးငယ်တွေအတ္တမပြုကျင့်ခံရမှုတပ်ဖြတ်ခံရမှုအပါအဝင်ဆိုးရွားလာတဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံတွင်းမှာတိုးတက်မှုတချို့ရှိခဲ့ကြောင်းလဲကလေးငယ်များနဲ့လက်နက်ကိုင်ပြိပခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် Continuing dialogue with parties to conflict especially non-state armed groups
နိုင်ငံတချို့မှာတော့အစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆင်ဆက်ဆွေးနွေးမှုတွေကနေတိုးတက်မှုတချို့ရှိခဲ့ပါတယ်ဥမာမြန်မာနိုင်ငံမှာဆိုရင်လက်နက်ကိုင်အဖွဲ့၄ခုကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်
။ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ၊ကရင်လက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ DKPA နဲ့ KNLA ၊နောက်ရှမ်းလက်နက်ကိုင်တပ် SSC တို့ကကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကလေးငယ်တွေကိုအကာအကွယ်ပေးရို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာပါ။မြန်မာစစ်တပ်ဘက်ကလည်းကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လာနေပြီးပြီးခဲ့တဲ့နှစ်တည်းအတွင်းကလေးစစ်သားတချို့ကိုမိဘတွေထံပြန်အပ်ခဲ့တာပါဒါပေမဲ့လို့လဲကလေးစစ်သားစူဆောင်းအသုံးပြုမှုတွေဆက်ပြီးရှိနေသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာကထောက်ပြပါတယ်အခွင့်အရေးလှုပ်ရှားသူ Equality မြန်မာကိုဦးဆောင်တဲ့ဦးအောင်မျိုးမင်းကတော့လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အခုထက်ပိုပြီးတိုးတက်အောင်လုပ်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ထောက်ပြပါတယ်
တစ်ဖက်စလုံးကတော့ကျွန်တော်တို့ဓာတ်ရင်းနဲ့လှုပ်ဆောင်ပါတယ်ဘယ်သူမှရည်ရွယ်ပြီးလှုပ်ဆောင်တာမရှိဘူးလို့ပြောပေမဲ့ရည်ရွယ်တာမရှိပေဒီတိုင်အောင်ထိခိုက်မှုရှိအောင်ကာကွယ်တားဆီးဖို့အတွက်လှုပ်ဆောင်တဲ့ပညာပေးမှုတွေနောက်ဥပဒေအရတားမြစ်မှုတွေအဲဒါကကျူးလွန်လို့ရှိရင်အရေးယူမှုတွေကအနေချင်းပဲရှိနေတယ်အဲ့ဒီအနေချင်းတွေကလည်းကျွန်တော်တို့နိုင်ငံတကာရဲ့အာရုံစိုက်မှုတစ်ခုခုထိခိုက်ပြီးကိုလှုပ်ဆောင်တဲ့သဘောမျိုးပဲဖြစ်နေတယ်တကယ်ကိုကျွန်တော်တို့အပုံစံတကျနဲ့စဉ်းစားနဲ့စစ်စစ်မပြတ် ရေးကြီးတဲ့ပုံစံမျိုးစောင့်ကြည့်တဲ့ပုံစံမျိုးအဲ့ဒီဘက်မှာအားနည်းနေတာတွေ့တဲ့အရာကိုကြည့်မယ်ဆိုရင်နိုင်ငံတကာအာရုံစိုက်မှာကိုစိုးရိမ်နဲ့စပေါ်မျိုးနဲ့လှုပ်ဆောင်တဲ့ပုံစံမျိုးပဲများတယ်
ပြီးခဲ့တဲ့2019ခုနှစ်အတွင်းစစ်တပ်အပါအဝင်လက်နက်ကင်တပ်တွေရဲ့ကလေးစစ်သားစုဆောင်အသုံးပြုမှုစုစုပေါင်း438ဦးထိရှိကြောင်းကုလသမဂ္ဂရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။အများစုကတော့တပ်မတော်ကတုံးနေတာဖြစ်ပြီးတရားဝင်စုဆောင်ထားသူ166ဦးရှိပြီးတရားဝင်မဟုတ်ဘဲတန်ရှင်းရေးလိုမျိုးပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေလိုမျိုးမှာခိုင်းထားတဲ့ကလေးငယ်ကလည်း200လောက်ရှိနေတယ်တချို့ကလေးတွေကတော့73နှစ်လောက်ပဲရှိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ကလေးတငယ်များနဲ့လက်နက်ကင်ပြိပခဆိုင်ရာအစဉ်ခန်းစာမှာဖော်ပြပါတယ်။ကုလသမဂ္ဂကမှတ်တမ်းတင်ထားနိုင်တဲ့ကလေးစစ်သားစုဆောင်အသုံးပြုမှုတဲမှာတိုင်းရင်သားလက်နက်ကင်တပ်ဖွဲ့တွေလည်းပါဝင်ပါတယ်။ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့တောင်ပလောင်လက်နက်ကင်တပ်ဖွဲ့တွေထဲမှာကလေး39ဦးစုဆောင်ထားတာကိုအတီးပြုတ်ထားနိုင်ပြီလို့လဲကုလသမဂ္ဂရဲ့အစဉ်ခန်းစာမှာဖော်ပြထားပါတယ်ရှင်
။မတ်တင်ဂီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ကြာသာပတေးညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သတင်းမီဒီယာကောက်စီအဖွဲ့ဝင်တွေဒီကနေ့နေပြီးတော့မှဘလို့အကြောင်းအရာတွေတွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြသလဲဆိုတာတင်ပြပေးချင်ပါတယ်။သတင်းမီဒီယာသမားတွေစစ်ဘက်ဆိုင်ရာအသတင်းအချက်အလက်တွေသတင်းရယူတဲ့နေရာမှာတက်မတော်နဲ့မီဒီယာကြားနားလည်မှုလွဲမလာတာရှိတဲ့ပုံမှာချက်ချင်းဖြေရှင်းနိုင်ရေးမြန်မာသတင်းမီဒီယာကောင်စီကတိုက်တွန်းလိုက်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်တွေဒီကနေ့နေပြီးတော့မှဆွေးနွေးခဲ့ကြတဲ့အချိန်အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။နောက်တက်မတော်ဘက်ကနေသတင်းထုတ်ပြန်ရေးအပိုင်းတွေကိုလည်းဆွေးနွေးပြောဆိုခဲ့တယ်လို့သိရပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာနားဆင်ပါရှင်။
မြန်မာသတင်းမီဒီယာကောင်စီနဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးသတင်းရယူခွင့်သတင်းထုတ်ပြန်မှုအပိုင်းတွေကိုဆွေးနွေးပြောဆိုခဲ့ကြပါတယ်။သတင်းမီဒီယာကောင်စီဘက်ကတက်မတော်နဲ့သတင်းသမားတွေသတင်းရယူရာမှာနားလည်မှုလွဲမလာတာတွေကိုချက်ချင်းဖြေရှင်းဆောင်ရွက်ပေးဖို့အကြံပြုခဲ့တယ်လို့မြန်မာသတင်းမီဒီယာကောင်စီပြန်ကြားရေးတာဝန်ခံဦးမေကျော်ကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒါကတော့ဒီသတင်းမီဒီယာကောင်စီနဲ့တက်မဲ့ကြမှာဟိုတက်မတော်နဲ့ကြမှာပို့ပြီးတော့တစ်ဖက်နဲ့တစ်ဖက်နားလည်မှုနဲ့ဟိုတစုံတရာဟောလာမီဒီယာနဲ့ဟိုတက်မတော်နဲ့ကြမှာအချို့တော့ဟိုကုတိုင်းမှုတွေလိုနားလည်မှုလွယ်တဲ့လွယ်မှားတဲ့ပြဿနာလည်းဖိတ်ဆက်မျိုးတွေရှိရင်ဟိုဆက်သွယ်ပြီးတော့ချက်ချင်းဖြေရှင်းနိုင်အောင်ဆိုတဲ့ဟာမျိုးအဲ့လိုမျိုးဟိုဒီဘက်ကပြန်ပြူဒီကိစ္စတော့ဆွေးနွေးကြတာလည်းရှိတယ်
ဒရင်မီဒီယာကောင်စီနဲ့ကာကွယ်ဦးစီးချုပ်တို့တွေ့ဆုံတာဒုတိယအကြိမ်ဖြစ်ပြီးဒီကြားထဲမှာလည်းတက်မတော်ဘက်ကတာဝန်ရှိသူတွေနဲ့မကြာခဏဆွေးနွေးတာတွေရှိခဲ့ပါတယ်။ဒီနေ့ဆွေးနွေးတာမှာဒရင်ချက်လက်တွေကိုအချိန်မီထုတ်ပြန်ပေးနိုင်အောင်တင်ပြခဲ့တယ်လို့ဦးမြင့်ကျော်ကဆက်ပြောပါတယ်
။နောက်ဒရင်ချက်လက်တွေဟိုအချိန်မီထုတ်ပြန်မှုလို့ပြောတော့ဒါရေးတယ်ဒီဘက်ကအကြံပြုတာပေါ့နော်။သူတို့ဘက်ကတော့ထုတ်ပြန်နိုင်တဲ့ဟာသူတို့ထုတ်ပြန်ပဲတချို့သောဟာတွေကလည်းဟိုအော်ဒင်းပေါ့အကြောင်းတစ်ခုအကြောင်းခဏထိန်းတာရှိတယ်ပြီးတော့မှထုတ်ပြန်တဲ့ချိန်မှာထုတ်ပြန်တာရှိတယ်လို့အဲ့လိုမျိုးပြောပါနေ
လောလောဆယ်မှာတော့တက်မတော်ပိုင်းဆိုင်ရာသတင်းတွေကိုတက်မတော်သတင်းမှန်ပြန်ကြားရေးကာလသတင်းထုတ်ပြန်မှုတွေပြုလုပ်ပေးနေပါတယ်ဒီနေ့တွေ့ဆုံမှုဟာလက်တလောရလက်မထွက်နိုင်သေးပေမဲ့အားရကျေနပ်မှုရှိရလို့ကောင်စီကဆိုပါတယ်ဒါအပြင်သတင်းရယူရနဲ့ပတ်သက်ပြီး2019ခုနှစ်ဇွန်လကတောင်မျိုးသားလွတ်မြောက်ရေးတက်မတော် TNL မှာနိုင်ငံကမွေးရစီဝါစက်ရင်တိုက်ဖြတ်ရေးနေ့အခမ်းအနားကိုသတင်းတွားရောက်ယူခဲ့တဲ့ ARV သတင်းတောက်နဲ့ DBB သတင်းတောက်နှစ်ယောက်တို့ကိုတက်မတော်ဘက်ကမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်စက်ကွန်တင်နဲ့အမှုပွင့်ခဲ့တာတွေရှိပါသေးတယ်ခင်ဗျာ
ဒါကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းကိုထက်အောင်ခန့်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်အစည်းအဝေးမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာ၊ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဇွန်လ28ရက်နေ့ကြာသပတေးနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာ၊ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရမှာကတော့
တကယ်မတည်းနဲ့ပတ်သက်ပြီးတော့သွားလို့ရှမ်းပြည်နယ်မှာဆိုလဲသူ့ရင်နဲ့အတိုင်းတာရှိပါတယ်ဖြစ်ခဲ့တဲ့၃လဆိုရင်တိုင်ရမျိုးမှာဖြစ်သွားတဲ့တက်နေမတည်းဆိုလဲအဲ့ဒါတော့
တိုင်ရင်သတင်းလွှာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့မြေပြင်ကျန်းပြင်ပေါ်မတော်တဆလဲကြရခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာထိခိုက်ဒဏ်ရာရတဲ့အမှုကြောင့်လူအများဆုံးဆေးရုံရောက်ရအသေဆုံးရတာတွေကတော့မတော်တဆမှုတွေဖြစ်နေအမြင့်ကနေပြုတ်ကြတာအပြင်မြေပြင်ပေါ်တွေကျန်းမြင့်ပေါ်တွေလဲကြတာတွေကလည်းများလွန်းနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။မြေပြင်နဲ့ကျန်းမြင့်လိုမျိုးပြည်ညီလိုအနေအထားတွေပေါ်မတော်တဆလဲကြတာတွေကဘာတွေကြောင့်အဓိကဖြစ်ရပါသလဲ။ဒါတွေမဖြစ်အောင်ဘယ်လိုကာကွယ်သင့်ပါသလဲဆိုတာကိုတော့ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝိမင်းကမေးမြန်းထားတာကိုဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာနားဆင်ကြရအောင်ပါရှင
်။ Okay, သူကဆရာဝန်ကြီးပါမောက္ခဒေါက်တာမော်မော်ဦးခင်ဗျာဒီမတော်တဆလဲကျပြုတ်ကျတဲ့နည်းပတ်သက်ပြီးတော့ပြီးခဲ့တဲ့ခေါက်ကပြောခဲ့တဲ့အခါမှာအဓိကတော့ဒီအနည်းကနေပြုတ်ကျတဲ့အပိုင်းကိုပဲပြောခဲ့ကြတယ်ပေါ့ဆရာနော်။ဒါပေမဲ့ဒီမြေပြင်ပေါ်မှာလဲကျတာတွေရတယ်ဒီမြန်မာနိုင်ငံမှာဖြစ်လိဖြစ်တာရှိတယ်အဖြစ်များတယ်ဆိုတဲ့အခါကျတော့အဓိကဘာကြောင့်ဖြစ်နေရတာလဲ
မြေပြင်ပေါ်မှာလဲကျတဲ့ဖြစ်ခဲ့တဲ့အနေနဲ့ပတ်သက်လို့ကျတော့အထူးသဖြင့်တော့အိမ်လို့ကျောင်းလို့ရုံးလို့မှာတကူပြီးတော့ဖြစ်နေတာအထူးသဖြင့်တော့ slip flow ပေါ့အောက်မှာချော်နေတဲ့ကျန်းပြင်တွေချော်နေတဲ့ရေနေသားတွေပြုတ်ကျနိုင်တဲ့သဝန်းကျင်နေသားတွေဒါမျိုးတွေကြောင့်မြေပြင်ပေါ်မှာလဲတာဒီမှာလဲတဲ့အခါကျတော့သူကမြေကပြုတ်ကျတာဆိုတော့တဲ့အနေနဲ့ရောနဲတော့လေပဲတကယ်တော့အသက်အရွယ်လိုက်ဥမာအသက်ကြီးတယ်အဖိုးအွားတယ်ဒီလိုအရွယ်မျိုးအသက်60ကျော်အရိုးအွားတဲ့အရွယ်မျိုးဒီလိုမျိုးပြင်ချိုးပြီးတော့ဟိုပေါင်ထည့်ရိုးချိုးခြင်းချိုးမယ်ပေါင်ရိုးချိုးခြင်းချိုးမယ်လက်ကောက်ဝေးရိုးချိုးခြင်းဒီလိုမျိုးတွေနဲ့ပြုတ်ဒီကောင်ကိုလာရတဲ့ပမာဏကလည်းကျတော့များအညာလာတဲ့လူတွေအကုန်လုံးကြီးလိုက်ရင်ဒီ slip and fall ပေါ့နော်ချော်ပြီးတော့ fall ပေါ့လဲကျသွားတဲ့ပုံပုံလဲကျတဲ့အခါမှာခုနသဝင်းမြင်နေတာဖြစ်တဲ့ဒီချောနေတဲ့ချော်လဲနိုင်တဲ့ဒီလိုအခြေအနေမျိုးတွေရှိတယ်လို့ဖြစ်တဲ့ဒဏ်ရာရတဲ့လူရဲ့တခြားယောဂါတွေကြောင့်ဖြစ်တယ်။ခါလေးကြတော့လဲကြတာကမုကနဲ့မိုက်နဲ့ပြပြီးလဲတယ်၊လီဖြတ်လို့လဲမယ်၊နှလုံးအောင်လို့လဲမယ်ဒီလိုသဘောမျိုးတွေဆိုလဲတဲ့အခါမှာခေါင်းနဲ့ရိုက်မိမယ်၊လက်ကောင်နဲ့လက်ကျိုးမယ်၊ရင်မနဲ့ရိုက်မိရင်ဘက်မှာဒဏ်ရာရမယ်ဒီလိုသဘောမျိုးတွေဖြစ်လို့ရှိတော့သူတစ်ပြင်းတော့အိမ်မှာဖြစ်တာကိုများလို့ရှိတယ်။ဒါကြောင့်ကျွန်တော်တွေ့ရတဲ့လောက်တော့အိမ်ရဲ့လေကတစ်ဖြစ်မဖြစ်ဒီလိုသဘောမျိုးတွေမှာနီးလင်းအောင်မရှိတာတို့၊ပေါင်တာတို့၊ချောင်ကျိုးမှာဖြစ်နေတာတို့၊လေကအယက်မလွန်တာတို့နော်လေအညစ်နေပေါ့အစ်ထစ်ဒီကပန်းနေများပြီကျွန်တော်တို့ကမာလူမျိုးရဲ့အိမ်တွေကတစ်ခါနဲ့တစ်ခါကန့်နေတာမှာအစ်ထစ်ကလေးတွေနဲ့အဲ့လိုမျိုးကြီးတွေဆဲတာပုံများနောက်တစ်မျိုးများတော့ကတော့ဒီချိုးကန်းလို့တွားရက်ပေါ်အိမ်သားတို့ဒီပေါ်ချောင်းတို့ကအများအဖြစ်အဲ့ဒီကျဲမြင်တွေကချော်လဲနိုင်တဲ့အခြေအနေမှာရှိစိုးစွတ်နေတဲ့နေရာမျိုးတွေအဲ့ဒီစိုးစွတ်နေတဲ့သူတစ်ပြင်းတော့နောက်တစ်မျိုးကတော့ခြေပြားခင်းထားတဲ့ကျဲမြင်ပေါ်မှာခြေတုပ်ပေါ်ကိုထားတာမျိုးပေါ့အဲ့ရောင်လဲတာတော်တော်ဒီ percentage ချော်တော်များတယ်ကျွန်တော်တို့လာတဲ့လူတွေတော်တော်များများကြီးလိုက်တဲ့အခါကျရင်ခြေတုပ်ပေါ်ကဘဝကနေရှော့ပြီးတော့လဲသွားတာတော့အကြီးတဲ့လူတွေနောက်တစ်မျိုးကလေးတွေဓာတ်မျိုးတွေဖြစ်ဖြစ်တာရှိမှာတော့အောက်ခြေကခြေပြားခင်းနေဆိုတော့ကောင်းတော့ကောင်းတယ်တန်ရှင်းရင်လို့ကြတော့ဘာလို့ဒါတွေပြတော့ကောင်းတယ်ဒါပေမဲ့ဒီပေါ်မှာနောက်ထပ်မချောမဲ့ခြေတုပ်လူမျိုးမချောမဲ့အဝတ်လူမျိုးရှိမှာဒါကြောင့်မလို့ဒီချိုးကြတော့ဒီကိုကောင်းကောင်းတဲ့ဟာမျိုးတို့အောက်မှာထူတဲ့ဟာမျိုးတို့ဓာတ်မျိုးတွေဆိုရင်တော့မလဲဘူ
းဟုတ်ကဲ့အဲ့တော့အဓိကတော့ဒီအိမ်မှာချော်တဲ့နေရာတွေချော်လဲနေတဲ့နေရာတွေမှာခုနကအဓိကဖြစ်ရတာပေါ့ဆရာနော်အဲ့တော့ဒါကိုကာကွယ်နိုင်ဖို့ဆိုလို့ရှိရင် ဘာတွေအဓိကလုပ်ဖို့လုပ်လဲ
သူတပြင်းတော့သူကဟိုလူငယ်လူရွယ်ဆိုရင်တော့တိကျကြရရလို့လဲရင်လည်းပဲဒီရန်တော့ပြင်းပြတဲ့နိုင်ငံတင်းဖြစ်ကလေးနဲ့အသက်ကြီးရွယ်ဟိုဒီမှာတော့တာမန်လဲယုံနဲ့ဖြစ်နေတာမန်လဲယုံနဲ့ဆိုခြေတော်နဲ့ကြိုးတာထက်အများကြီးဒီမှာအန္တရာယ်ရှိတာကလဲလိုက်တဲ့အချိန်မှာကောင်းတဲ့နိုင်ငံနဲ့တော့ကောင်းတဲ့ဗီဒီယိုနဲ့တော့ဒီလိုမျိုးတွေနဲ့ဖြစ်သွားတဲ့လူတွေကလည်းအများကြီးရှိနေတယ်အဲ့လိုဆိုတော့အိမ်မာတကယ်လို့ကာကွယ်ဖို့ဆိုရင်တော့ကျွန်တော်တို့ခုနပြောကလေးကိုကိုယ်ရုံနဲ့တော့အန္တရာယ်ရှိနိုင်တဲ့နေရာတွေကိုချိုးတင်ပြီးတော့ကြည့်ထားဖို့လိုတယ်ဒီနေရာမှာလဲနိုင်တယ်ဒီနေရာမှာကမ်းရှိတယ်ဒီနေရာမှာအထက်ရှိတယ်ဒီနေရာတော့မှောင်တယ်ဒီတောင်ကျိုးမှာတော့ဒီဗီဒီယိုထားတဲ့ကိုတရားရက်ကွဲနေတယ်ဒီလိုတော့မျိုးပေါ့နော်နောက်ချုံမဲ့နေရာတွေရှိရင်လည်းပဲချုံမဲ့နေရာတွေကိုကိုချောက်ပြည့်ရဲ့ခြေတုပ်ကုန်းလို့ဒါမှမဟုတ်လည်းပဲအဲ့ဒီကြီးဝိမဲ့နေရာတော့ဓာမျိုးတွေနေရာမျိုးလေးတွေကသုတ်တာတို့ဖဲတာတို့အဲ့ဒီနေရာကိုပြုပြင်လိုက်တာတို့လှုပ်ထားနိုင်ရင်တော့အများကြီးကောက်နိုင်တယ်ဆိုတော့ဒီနာရီနဲ့တွေ့နေရင်လည်းလို့ရှာတွေ့ကြုံရတာရဲ့တိနေရမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးအိမ်မှာနောက်ထပ်ဒီလဲရခြင်းကြောင့်ရင်ရှိတယ်လားဆရာကြီ
းအဲ့နောက်တစ်မျိုးတော့ medical problem ပေါ့နော်ဒီလိုပြင်လာတဲ့ကြီးတဲ့လူတွေဆိုရင်တော့တခြားယောဂတွေခုရှိတယ်တယောက်တည်းလိုက်လျှောက်တာတို့တယောက်တည်းတနည်းတွိုက်လက်တွေကိုသွားတာတို့ရေချိုးတာတို့ဒီလိုမျိုးခြင်းတွေနဲ့ဒီလိုတစ်ပိုင်းမျိုးလုပ်လို့ကလေးတွေလည်းဒီတိုင်းပဲတကယ်နဲ့လူလက်ပိုင်းကတော့ညာကြီးအန်ဒီရှင်တော့ကိုယ်ခန္ဓာကိုယ်ကိုထိနိုင်တာတို့ဘာလို့ညာတို့ကလဲလူလက်ပိုင်းမှာကောင်းပြီဒါပေါ့နော်ကျန်တဲ့ကုနာ extreme of age ပေါ့လို့ငယ်နဲ့အရမ်းသက်ကြီးတဲ့လူတွေဆိုရင်ကိုယ်ကိုထဲလိုက်ရင်တော့မလဲအောင်ထိနိုင်တဲ့ကျော်သားတို့အစ်စ်တို့ရဲ့အင်အားတွေအသိမရှိဘူးသူတို့တို့မျိုးဆိုရင်လည်းကူညီပေးပါပြီတော့လည်းသိတယ်မတော်မျိုးကသူကပြောခဲ့တဲ့အတိုင်းပေါ့ဒီအိမ်မှာထားတဲ့ပစ္စည်းပစ္စည်းတွေကျိုးတွေပါတွေဟိုတန်းလန်းဒီတန်းလန်းဝတ်တွေကိုချပြီးချဒီလိုမျိုးတွေလည်းပဲများချင်းသေးတာမျိုးနောက်တစ်ခုကဟိုပလင်းတွေပါတွေစနစ်ပေါ်ချနေတာတို့ဥမာမပြောကွာစပြီးတော့ကျန်တဲ့ချောနေတဲ့ကဒီအကုန်လုံးကျွန်တော်လည်းဒီနေ့တော့ရေကိုသွားမယ်လှူရှာမယ်နိုင်ငံတခြားကခုနလိုကဲကြနိုင်တဲ့ဟာတွေအကုန်လုံးကချိုးတင်ကာကွယ်ထားလို့ရ
ဟုတ်ကဲ့ဆရာနောက်တစ်ခုကအိမ်ပြီးတော့ကျောင်းပေါ့ဆရာနော်ကျောင်းမှာအဓိကဘာကြောင့်ဖြစ်ရပြီးတော့ဘယ်လိုကာကွယ်နိုင်မလဲ
ကျောင်းမှာကြတော့လည်းပဲအိမ်နဲ့တော့ကက်တင်ကင်မရမကျောင်းမှာကြတော့အသားရင်းပြူရင်းကလေးတွေရင်းရင်းသွားရင်းနဲ့ဒီလိုမျိုးလဲကြတာမျိုးစိတ်အမြင်မဟုတ်ဘူးဒါခုံလောက်ကပြုတ်ကြမယ်ကျောင်းဝရန်တာမှာပြင်းနေပြုတ်ကြမယ်ဒီလိုမျိုးတွေရှိနိုင်တယ်ကျောင်းမှာလည်းဒီလိုပဲကျောင်းအတူတူပြင်းတော့protection လုပ်ထားရတယ်။ကျောင်းလို့စတိုးလို့ရုံးလို့စူပါမားကတ်လို့အကုန်လုံးပါပဲ public place အကုန်လုံးပါချောနေရင်ချောနေတဲ့နေရာကြောင့် warning sign ရှိရဒီပေးတဲ့ဥစ္စာဒီနေရာရောက်ပြီးသားပါဒီနေရာချောဒီလိုမျိုးတွေရှိရအစိုးနေတာကိုတုတ်တာတို့ချောနေတဲ့နေရာကိုပြန်ပြည့်ပြင်လာတာတို့ခုနပြောတဲ့အင်းအောင်ရှိတာတို့နောက်လေကားတွေမခံရင်ခံအောင်လုပ်ထားရမှာတို့ဒီလိုသဘောမျိုးပေါ့နော်ဟိုဒီလိုချနေတဲ့ render လေးတွေရှိရင်တွန်းလို့မမီရတဲ့နေရာရှိရင်လည်းပြင်ဆင်လာတာပဲဖြစ်ဖြစ်3ရပြီမတော်သေးတာပြီဒါမျိုးတွေ warning sign တွေကသွားတဲ့လူတွေအကုန်လုံးဒီမှာလှူရှားနေတဲ့လူတွေအကုန်လုံးဘယ်နေရာမှာ blue energy ရှိဘယ်လိုရှောင်းမလဲဒါဒီ aware ဖြစ်နေလို့တော့လူတွေလို့ကျွန်တော်ယူဆ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုဖြစ်တဲ့ဒီလုပ်ငန်းခွင်မှာပြည်ပြင်ပေါ်လဲကြတာနဲ့ပတ်သက်လို့
လုပ်ငန်းခွင်မှာလည်းဒီလိုပဲပေါ့နော်သူတပြည့်အဲ့ဒီပစ္စည်းပစ္စည်းထားတာနဲ့အများကြီးဆိုင်ပုံချောခွာသွားနေရတာမျိုးတစ်ခုခုကိုတဲပို့ဖို့ကမှလမ်းမှာပိတ်နေလို့ကြော်ရတာမျိုးခလုတ်တိုက်တာမျိုးထောက်မိတာမျိုးဒီလိုသဘောမျိုးတွေပေါ့နော်အဲ့ဒါတွေကလည်းပဲလုပ်ငန်းရှင်တွေနည်းနည်း smoke ဖြစ်အောင်ဒီလှူထားဖို့တော့လိုတယ်။နောက်ဒီလိုပဲ warning sign တွေပါလိမ့်မယ်တွေကလည်းနေတဲ့နေရာတကာမှာရှိပြီးတော့နေတဲ့သတိပြုမိနေရင်သူကဆိုတဲ့ဘောကမတော်တဆနေတယ်ဆိုတဲ့အဲ့မတော်တဆဖြစ်နိုင်နေတယ်ဆိုတဲ့အခြေအနေကိုသူကမေ့နေတယ်။ဒီလိုအခြေအနေမျိုးကိုသတိပြုမိအောင်စာတွေနဲ့ indicator တွေနဲ့ဒီခဏခဏသတိပေးနေတဲ့သဘောပေါ့။နောက်လုပ်ငန်းရှင်မှာသူပုံစိုးတာတော့ရက်သေးတာနဲ့မွေးရေးစေးဝါရကိတာရှိနေတော့ညညပြုတ်ကြတာဟောညီမမပြုတ်ကြတာဟောဖြစ်နေတယ်เนาะအဲ့ဒါတွေကိုလည်းချုံရှားဖို့ပြတ်တော့လေအခုချက်မှတ်ဖို့ဆို
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုကြာသာပတေးနေ့ညနဲ့တောက်ကြမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြမပြည်ကတရားရုံးတွေအကြတိလိုက်စားပုံကိုဥအောင်ခင်ကလေ့လာသုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
သမ္မတအစ်ဦးဝင်းမြင့်ရဲ့စတင်ဆောင်ရွက်မှုတွေထဲမှာတရားစီရင်ရေးမန်တိုင်တက်မှတ်ခိုင်မာဖို့အတွက်တရားလွှတ်တော်ချုပ်တရားသူကြီးတွေနဲ့တွေ့ဆုံဆွေးနွေးတာလည်းပါဝင်ပါတယ်။တရားဥပဒေစိုးမိုးပြီးအကြတိလိုက်စားမှုကင်းရှင်းမှသာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပုံမှန်ဝင်ရောက်လာပြီးတိုင်းပြည်စည်းဝါးရေးဖွံ့ဖြိုးတိုးတက်မယ်အကြောင်း
ဥဝင်းမြင့်ကလွန်ခဲ့တဲ့ဧပြီလကပြောဆိုသွားပါတယ်အဂလိလိုက်စားမှုနဲ့အမှုဖွင့်ခံရလို့ထွက်ပြေးတင်းရှောင်နေသူ12ဦးကိုအဂလိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဖေဖော်ဝါရီလကဓာတ်ပုံနဲ့အတူကျင်းညာပါတယ်ဒီထဲမှာမြို့နယ်တရားသူကြီးမြို့နယ်ဥပဒေအရာရှိရဲအုပ်ရှေ့နေခရိုင်အုပ်ချုပ်ရေးမှုမြေစင်းအရာရှိစတဲ့ဝန်ထမ်းတွေပါဝင်ပါတယ်လုံရတဲ့နေ့ကတရားသူကြီး88ယောက်နဲ့တရားဝင်တန်း82ယောက်ကိုဝန်ထမ်းဆိုင်ရာပြစ်ဒဏ်တွေပေးခဲ့တယ်လို့တရားရုံးနှစ်စဉ်အစဉ်ခံစာမှာဖော်ပြပါတယ်။ဒုမြို့နယ်တရားသူကြီးအဆင့်ကညွှန်ကြားရေးမှူးချုပ်အဆင့်အထိအရေးယူခံရတယ်လို့ဆိုပါတယ်။ဒါပေမဲ့ဝန်ထမ်းပြစ်ဒဏ်သာပေးနိုင်တဲ့အတွက်ယာတုကထုတ်ပြစ်မှုရပ်ဆိုင်းမှုယာတုလျှော့ချမှုစတာတွေလောက်ပဲလုပ်နိုင်ပါတယ်။
တရားစီရင်ရေးမှန်တိုင်းမှာလက်ပေးလက်ယူမှုတွေရှိနေတာကိုတရားလွှတ်တော်ချုပ်ယုံကသိပါတယ်။ဒါပေမဲ့တရားသူကြီးလက်စားရင်ယာတုကဖယ်ရှားတာဟာအကြီးဆုံးပြစ်ဒဏ်ဖြစ်နေတာမို့ထိရောက်တဲ့ပြစ်ဒဏ်ပေးနိုင်မှုအတွက်တရားရုံးမှာတရားစွဲဆိုကြဖို့တရားလွှတ်တော်ချုပ်ယုံကတိုက်တွန်းထားကြောင်း2019 AB4 ရက်ထုတ် DBB သတင်းမှာဖော်ပြပါတယ်။တရားစီရင်ရေးနဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းတွေဟာရဲတပ်ဖွဲ့အကျဉ်းဦးစီးဌာနဥပဒေရုံးရှေ့နေစာသုံးလုံးလဝကဆရာဝန်တစ်တော်နဲ့မြေစင်းဌာနတွေဖြစ်ပါတယ်။ရာဇဝတ်မှုအတိုင်းကိုရဲကအရေးယူပိုင်ခွင့်ရှိတာမဟုတ်လို့တရားရုံးကိုဥတိုက်လျှောက်ထားရမယ့်အမှုကိုရဲကညွှန်ပြနိုင်ပါတယ်။ဘယ်လိုတရားစွဲရမယ်ဆိုတာကိုတရားလွှတ်တော်ချုပ်ကထုတ်တဲ့သင့်အတွက်တရားရုံးစာဆောင်မှာဖော်ပြပါတယ်။တရားရုံးကိုတရားစွဲဆိုဖို့ဆိုရင်တရားရုံးကသတင်းပြန်ကြားရေးဌာနကိုသွားရမယ်လို့ဆိုပါတယ်။
တရားရုံးတိုင်းမှာလက်စားမှုရှိနေတာကြောင့်ထိထိရောက်ရောက်အရေးယူနိုင်ဖို့လိုလားနေကြပါသေး။2023အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ရာဇဝတ်ကျင့်ထုံးဥပဒေအရပြစ်မှုကျွလွန်တာထင်ရှားရင်ထောင်ဒဏ်10နှစ်အထိကျသွားနိုင်တဲ့အပြင်ဒဏ်ငွေလဲဆောင်ရဖို့ရှိပါသေး။ဒါကိုသိတဲ့အတွက်လက်စားလို့တရားစွဲခံရတဲ့တရားသူကြီးတွေထွက်ပြေးတိတ်ရှောင်နေတာလည်းဖြစ်နိုင်ပါသေး။ဘုကိုတိုင်းတရားလွှတ်တော်တရားရေးဦးစီးမှုဒေါ်အေးအေးနဲ့မင်းလာမျိုးနဲ့ဥပဒေအရာရှိဒေါ်ယမင်းတန်နဲ့မွန်ရွာကအထက်တန်းရှိနေဒေါ်စုကြည်တို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်က360လက်စားမှုနဲ့ဘူးတလင်မျိုးနဲ့တရားရုံးမှာဇန်နဝါရီလကတရားစွဲဆိုလို့တိတ်ဆောင်နေကြောင်းဇန်နဝါရီလ18ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါသည
်ဝါရှင်တန်မြို့တော်အခြေစိုက်ကမ္ဘာတရားမျှတမှု Project The World Justice Project ရဲ့ဇန်နဝါရီလထုတ်တရားဥပဒေစိုးမိုးမှုညွှန်ကိမှာမြန်မာကအနေဆုံးအုပ်စုမှာပါဝင်နေပါတယ်။အိမ်အောင်စုပေါင်းတသိန်းကျော်နဲ့စစ်တမ်းတွေကိုအခြေခံပြီး113နိုင်ငံရဲ့တရားဥပဒေစိုးမိုးမှုအဆင့်ကိုတတ်မှတ်တဲ့အခါမှာမြန်မာကအဆင့်100မှာရှိနေတာပါ။အာဆဒေသဆိုင်ရာ15နိုင်ငံစီရင်မှာတော့မြန်မာကအဆင့်14ရလို့ဒုတိယအညံဆုံးဖြစ်ပါတယ်။အညံဆုံးကတော့ကမ္ဘောဒီးယားပဲဖြစ်ပါတယ်။ရာဇဝတ်ဥပဒေနဲ့တရားမဥပဒေကိုအကောင့်ထဲဖော်ရမှာမြန်မာဟာဒုတိယအညံဆုံးဖြစ်နေပါတယ်။အာရှ15နိုင်ငံရဲ့အဂတိလိုက်စားမှုမှာမြန်မာကအဆင့်30မှာရှိပါတယ်။နိုင်ငံသားရဲ့အခြေခံအခွင့်အရေးကိုထိမ့်သိမ်းစောင့်ရှောက်တဲ့နေရာမှာတော့မြန်မာဟာအောက်ဆုံးအဆင့်ရောက်နေပါတယ
်။လွန်ခဲ့တဲ့နိုဝင်ဘာလကအသစ်ပြန်လည်ဖွဲ့စည်းတဲ့အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ရဲ့ရုံးခွဲတွေပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဖွင့်လှစ်ဖို့စီစဉ်တာဟာကောင်းမွန်တဲ့အလားအလာလို့မြင်ရပါတယ်။တိုင်းစားတွေထောင်ချီရှိနေပေမဲ့ကော်မရှင်ဥပဒေနဲ့ညီညွတ်တဲ့တိုင်းစားကအလွန်နှေးပါတယ်။ကျပ်သိန်း1500ကျော်အလွဲသုံးစားလုပ်မှုနဲ့အချုပ်ခံနေရတဲ့အစားအသောက်နဲ့ဆေးဝါးကုကရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ရဲ့အမှုကတော့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့အကြီးဆုံးအမှုလို့ဖြစ်နေတို့စောင့်ကြည့်နေကြပါသေး။တရားစင်ရင်အရာတန်းရဲ့လစာနဲ့အဂတိလိုက်စားမှုဆက်ဆက်နေတယ်လို့လည်းမြင်ကြပါသေး။အစင်လေးတရားဝင်တန်းဟာလစာချက်2သိန်းလိပါရရှိပြီးအစင်3က2သိန်းခွဲအစင်1က3သိန်းအစင်1က3သိန်းခွဲရရှိကြပါတယ်အရာတန်းဥယေအမျိုးသား900ကျော်နဲ့အမျိုးသမီး900နိပါရှိပါတယ်တရားဝင်တန်းအစင်4ရဲ့လစာဟာအထက်တန်းပြဆရာလစာနဲ့မတိမ်မရင်ဖြစ်နေတာမှုစားဝတ်နေရေးအတွက်မဖူမလုံဖြစ်နေပုံရပါတယ်ရတဲ့လစာနဲ့မလောက်မကဖြစ်နေတဲ့တရားဝင်တန်းတွေဟာတရားစီရင်ရေးကျင့်ဝတ်ကိုလိုက်နာနိုင်မှမလားဆိုတာတန်တရားရှိစရာဖြစ်နေပါလေခင်ဗျာ
ဦးအ ောင်ခင်စီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာသပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြမနိုင်ငံတော်ဝန်တိုင်းရင်းဒေသကသတင်းတွေတိုင်းရင်းသားတွေရဲ့အတန်ကိုစူးစီးတင်ပြပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကံမြို့နယ်အတွင်းရေကြီးမှုမြေပြိုမှုကမ်းပါပြိုမှုတွေဖြစ်ပေါ်ခဲ့လို့သေဆုံးသူ14ဦးထိရှိခဲ့ပါတယ်။20ရာစုပင်လုံညီလာခံတက်ရောက်ဖို့တိုင်းနာလက်နက်ကန်ဖွဲ့စည်းအလုံးကိုဖိတ်ကြားမယ်လို့ UPDJC အတွင်းရေးမှူးများအစည်းအဝေးမှာဆုံးဖြတ်ထားတဲ့ဆိုတာနဲ့တပ်ငယ်မတိမ်းမှုတွေကိုတည်တံပေးတဲ့အစုကိုလွတ်တော်ကနေမဲခွဲပြီးမှတ်တမ်းအဖြစ်သာထားရှိခဲ့တဲ့အပေါ်ရှမ်းပြည်နယ်အမျိုးသမီးများအဖွဲ့အစည်းတွေကနေဘလို့မြင်ပါတယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကန့်ကြောက်စိမ့်နယ်မြေအတွင်းမိုးပြင်းထန်စွာရွာသွန်းနေမှုတို့ကြောင့်ရေကြီးမှုမြေပြိုမှုကဘာပြိုမှုတွေဆက်တိုက်ဖြစ်ပေါ်နေပြီးအသက်နှစ်နှစ်အရွယ်ကလေးတဦးအပါအဝင်တင်ဆုံးသူ14ဦးအထိရှိခဲ့ပြီလို့ဖားကန့်မြို့နယ် NLD အတွင်းရေးမှူးဦးတောင်ဆန်ကပြောပါတယ်ဇွန်လ22ရက်နေ့ကစပြီးဖားကန့်မြို့နယ်မော်ဝမ်စိတ်မူဖားပြင်ဝေခါဖက်ကန်လုံခင်းစတဲ့ဒေတာတွေမှာမိုးကြီးခဲ့တဲ့အတွက်တပြိုင်တည်းရေကြီးရေရှမ်းခြင်းကဘာပြိုခြင်းအိမ်ပြိုခြင်းမြေပြိုခြင်းတွေဖြစ်ပေါ်ခဲ့ပြီးဥရုချောင်းကြီးလည်းရေကြီးခဲ့တယ်လို့အိမ်ခြေ60ကျော်ခန့်ပျက်စီးဆုံးရှုံးခဲ့ပြီးလမ်းတွေပါပျက်စီးခဲ့တယ်လို့ဦးတောင်ဆန်ကဆိုပါတယ်။ကချင်ပြည်နယ်ဖက်ကန်ကြောက်စိမ့်နယ်မြေအတွင်းနှစ်စဉ်ရေကြီးရေရှမ်းခြင်းကဘာပြိုခြင်းမြေပြိုခြင်းတို့ကြောင့်ဒေတာခန့်နေမော်လုတ်သားတွေရေမစေးကြောက်ရှာဖွေသူတွေမကြာခဏအသက်ဆုံးရှုံးမှုဖြစ်ပေါ်နေခဲ့ပါတယ်။
27ရာစုပင်လုံညီလာခံတက်ရောက်ဖို့တိုင်းရင်းသားလက်နက်ကင်ဖွဲ့တွေအားလုံးဖိတ်ကြားမှာဖြစ်တယ်လို့ဇွန်လ25ရက်နေ့ကပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC သွေးမှုများအစည်းအဝေးမှာဆုံးဖြတ်ထားတဲ့ဆိုပြီးအသွေးမှုအဖွဲ့ဝင်မင်းစရာဦးကပြောပါတယ်ဒီဆုံးဖြတ်ချက်ကိုလာမယ့်ဇွန်လ29ရက်နေ့မှာကျင်းပမယ့် UPDJC အစည်းအဝေးမှာတင်ပြပြီးအတည်ပြုချက်ရယူသွားမယ်လို့သူကပြောပါတယ်လက်ရှိတမတော်နဲ့စည်ရဲတင်းမာနေတဲ့ DNL တန်းပလောင်တပ်ဖွဲ့ AA ရခိုင်တမတော် MNDAA ကုကတပ်ဖွဲ့တို့ကိုဖိတ်ကြားသိမသိကိုအစိုးရနဲ့တမတော်တို့ညှိနှိုင်းရအောင်မယ်လို့သူကဆိုပါတယ်။ဒါအပြင်နိုင်ငံရေးကဏ္ဍမှာခွဲမထွက်ရေးတန်းတူရေးနဲ့ကိုပိုင်ပြဌာန်းဝိဆိုင်ရာကိစ္စရပ်တွေကိုအခုကျင်းပမဲ့27ရာစုပင်လုံတတိယကျင်းစည်းဝေးမှာဆွေးနွေးမှာမဟုတ်ပဲ27ရာစုပင်လုံစည်းဝေးပြီးမှသာဆက်လက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းတန်ရန်မြို့နယ်အခြေစိုက်ခလာရ33တပ်စခန်းတစ်ခုအတွင်းခိုက်ရန်စကားများကြရာကနေအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဇွန်လ20ရက်နေ့မနက်ပိုင်းကတန်ရန်မြို့အရှိတောင်ဘက်လွယ်တီးတောင်မှာစခန်းချတဲ့အင်အား20လောက်ရှိတဲ့အစိုးရတပ်သားအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပစ်ခတ်မှုမှာတပ်သား2ဦး၊တပ်ကြပ်ကြီး2ဦး၊စစ်ဗိုလ်2ဦး၊စုစုပေါင်း5ဦးတည်ဆုံခဲ့ပါတယ်။အဲ့ဒီညနေပိုင်းမှာပဲစတင်ပစ်ခတ်သူဆရာခိုင်ဆိုတဲ့တပ်ကြပ်ကြီး2ဦးလည်းမိမိကိုယ်ကိုအဆုံးစီရင်လိုက်တယ်လို့တန်ရန်တည်ရခန့်တူကပြောပါတယ်ပြီးခဲ့တဲ့နှစ်ကလည်းတန်ရန်မြို့နယ်ခလာရ33ခိုတွန်းတပ်စခန်းမှာပူပေါင်းစခန်းချတဲ့လာဟုပြည်သူ့စစ်အဖွဲ့နဲ့လည်းအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့ပါတယ
်ဘီလတ်မြေဆက်ယုံစီမံကိန်းအတွက်တည်ရခန့်လူထုတွေရဲ့သဘောဆန္ဒကိုရယူနိုင်မှသာလျှင်ရင်းနှီးမြှုပ်နှံခွင့်ပြုမယ်လို့ကြားပြည်နယ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်ကြားပြည်နယ်လွိုင်ကုံမြို့ကပကြဲကျွော်နီးမှာရင်းနှီးမြှုပ်နှံမှုအတွက်ဘီလတ်မြေဆက်ယုံတည်ဆောက်လိုတဲ့ကုမ္ပဏီနဲ့ပြည်နယ်ဆိုရဖွဲ့တွေဇွန်လ23ရက်နေ့ကကြရပြည်နယ်ဆိုရရုံမှာဆွေးနွေးစဉ်ကပြောကြားခဲ့တာပါ။ဒါပြင်ကြရပြည်နယ်တိမော့ဆူမြို့နယ်မှာတရက်တန်4000ရှိတဲ့ပြည်လက်မြစ်ဆက်ယုံတည်ဆောက်မဲ့စီမံကိန်းနဲ့ပတ်သက်ပြီးကရင်နီလူမှုဖွဲ့စည်းတွေဒေသခံပြည်သူကိုယ်စားလှယ်တွေနဲ့ညီညာဆွမ်းအားလုပ်ငန်းစုကုမ္ပဏီလီမိတက်ကကိုယ်စားလှယ်တွေကနေလွိုင်ကုံမြို့ကန်နရဟိုတယ်မှာဇွန်လ22ရက်နေ့ကဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။အရင်နှစ်ကလွန်ကုန်မြို့မှာပြည်လက်မြေစစ်ရုံတည်ဆောက်ဖို့ဆောင်ရွက်ခဲ့ပေမဲ့လူထုနဲ့အရပတ်ဖွဲ့စည်းတွေရဲ့ကန့်ကွက်မှုကြောင့်မအောင်မြင်ခဲ့ပါဘူး
ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာစစ်တပ်ကပစ်ခတ်မှုကြောင့်ဒဏ်ရာနဲ့ဆေးကုသမှုခံယူနေတဲ့ကိုင်းကြီးရွာသားကိုမိသားစုတွေနဲ့အာဏာပိုင်တွေကတွေ့ခွင့်မပေးခဲ့ပါဘူး။ဒဏ်ရာရရှိသွားသူကတော့ကိုင်းကြီးကျေးရွာကအသက်68နှစ်အရွယ်ဦးအောင်လစိန်ဆိုသူဖြစ်ပြီးလွန်ခဲ့တဲ့တနင်္လာနေ့ကပင်လယ်မှာငါးဖမ်းပိုက်နဲ့ငါးဖမ်းနေစင်မှာပဲအမှတ်ငါးငါးတဲ့လုံခြုံရေးတပ်ကကုန်းပေါ်ကနေလမ်းပစ်ခဲ့တဲ့အတွက်ညာဖက်ပေါင်မှာဟုတ်တွင်တန်ရရရှိခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်အခုအခါဦးအောင်လစိန်ကိုဘူးတီတောင်မြို့ပြူဟာကိတ်ဆေးရုံမှာစစ်တပ်ကတာဝန်ယူဆေးကုသနေပေမဲ့မိသားစုနဲ့တွေ့ခွင့်မပေးပဲကျေးရွာအုပ်ချုပ်ရေးမှူးတဦးတည်းသာတွေ့ခွင့်ရတယ်လို့လည်းအဲ့ဒီကျေးရွာသားတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတငယ်မရိမှုတွေကိုတည်တံပေးတဲ့အဆိုဇွန်လ18ရက်နေ့ကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲကများတာကြောင့်လွတ်တော်မှာမှတ်တမ်းအဖြစ်သာထားရှိခဲ့ပါတယ်။2016ခုနှစ်ကနေ2018ဧပြီလအထိတငယ်မရိမှုစုစုပေါင်း1900ကျော်ရှိတယ်လို့ပြည်ထရေးဌာနကနေထုတ်ပြန်လိုက်တဲ့အပေါ်ရှမ်းပြည်နယ်မှာရောတငယ်မရိမှုတွေဘလောက်ထိများပြားနေပါသလဲ။စိုးရင်ရတဲ့အနေအထားမှာရှိနေပါသလားနမ်ဟ ோம் ကလည်းစူးစီးတင်ဆက်ထားပါတယ
်တဲ့ငယ်မရင်းအမှုကိုတည်တံပေးတဲ့ဥပဒေရှိတင်တယ်လို့ပညာရေးကျန်းမာရေးနဲ့သမီးကလေးတငယ်မြင့်တင်ရေးဆိုင်ရာရေးရာကော်မတီဝင်မိုင်းရှုမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်နန်းကောင်ခမ်းကအခုလိုပြောပါတယ်
ဆယ်ပါတဲ့ငယ်မရင်းနဲ့ပတ်သက်ပြီးတော့တို့ရှမ်းပြည်နယ်မှာဆိုလဲတို့ရင်နဲ့အတိုင်းသာရှိပါတယ်ဖြစ်ခဲ့တဲ့3လဆိုရင်တိုင်ရမြို့မှာဖြစ်သွားတဲ့တက်နေမတင်းဆိုရင်လည်းအဲ့ဒါတော့တော့တက်နေမတင်းနဲ့ပတ်သက်ပြီးတော့ထောင်းတယ်နိမစေချထားတာရှိခဲ့ပါတယ်။ဒါပေမဲ့ဒီမှာအမည်ဆိုတကယ်လို့ကိုသားသမီးကကိုအမျိုးကိုသားသမီးတို့ဒီလိုမျိုးခံရမယ်ဆိုရှင်ဒီမှာတင်တော့ပေးတင်တယ်ပေါ့နော်
။ဒါပေမဲ့လူအခွင့်ရေးဆိုင်ရာအမြင်နဲ့ကြည့်ရင်စန့်ကျင်ဘက်ဖြစ်နေတယ်လို့လဲရှမ်းလူအခွင့်ရေးမန်တိုင်ကဟောမဟခေကပြောပါတယ
်။တက်နေမတင်းကျူးလို့မှုနည်းပတ်သက်ပြီးတကယ်လို့ဥပဒေပြဋ္ဌာန်းမယ်ဆိုရင်လူအခွင့်ရေးစုထောင်ကနေကြည့်ရင်ဆန့်ကျင်ဖက်ဖြစ်နေပါတယ်ဒါပေမဲ့ပြင်းထန်တဲ့ပြစ်ဒဏ်ပေးတင်ပါတယ်ကျူးလွန်သူတွေနောက်ထပ်မလုပ်ရဲအောင်ထင်းကွတ်ထားဖို့ပျက်စီးယိုယွနေတဲ့ဥပဒေတွေလည်းတစ်ဆက်မမတ်ပြဋ္ဌာန်းတင်ပါတယ်
တဲ့ငယ်မရင်ညော့နေသွားအောင်ပပျောက်သွားအောင်လုပ်နိုင်ဖို့အတွက်တရားဥပဒေစိုးမိုးမှုရှိဖို့အထူးလိုအပ်ကြောင်းလဲရှမ်းအမျိုးသမီးရဲရာဆက်တွေပူပေါင်းဆောင်ရွက်ရေးအသင်းစွမ်းကဒါရိုက်တာနန်းဟင်းကပြောပါရယ
်တဲ့ငယ်မတင်းလော်ရီအတက်တပါလော်ရီတဲ့ထုတ်ထုတ်အမျိုးသမီးကိုကကွယ်ပေးနိုင်ဖို့ဆိုရတာကတရားဥပဒေရန်တရားပေါ်မှာပဲမူတည်တယ်တက်မလိုက်တဲ့တရားဥပဒေလိုမျိုးပြီးတော့ဒီတက်ဆိုင်ရာဌာနတွေကလည်းကာဝန်ကြီးဖို့လိုတယ်ဗောနော်အဲ့လိုမျိုးဒီအမျိုးသမီးတွေအတွက်ပို့ပြီးတော့မှကာကွယ်စောင့်ရှောက်နိုင်မယ်လို့ထင်ပါတယ်ပြီးတော့ဒီလိုမျိုး case တွေဖြစ်လာပြီးဆိုလို့ရှိရင်လည်းဒီအမျိုးသမီးငယ်လေးတွေအတွက်နောက်ဆက်တွဲကူညီပံ့ပိုးပေးမယ့်ဟာတွေလည်းအစိုးရဘက်ကလည်းဒါတွေကိုစဉ်းစားပေးထားတင်တာဗောနော်အမျိုးသမီးတွေကိုကာကွယ်ပေးတဲ့လုပ်ငန်းစဉ်တွေအပြင်ဒီအမျိုးသားတွေကိုပညာပေးတဲ့ကဏ္ဍတွေလည်းလှုပ်တင်တာပေါ့နော
်လက်ရှိမြန်မာနိုင်ငံမှာမရိမှုနဲ့ပတ်သက်လာရင်ရစဒတ်ကြီးပုံမှ 3.6 အရပြစ်မှုကျူးလွန်တဲ့တရားခံကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်ထောင်ဒဏ်အနည်း20အထိနဲ့ဒဏ်ငွေပေးဆောင်တာပဲရှိပြီးအရွယ်မရောက်သေးသူကလေးတငယ်ကိုဖြစ်စေအရွယ်ရောက်ပြီးသူကိုဖြစ်စေမဒိန်ပြုတ်ကျင့်ပြီးမဒိန်ပြုတ်ကျင့်ခံရသူကိုတပ်ဖြတ်မှတာတေဒဏ်ပေးနိုင်ကြောင်းပြည်ထောင်စုတရားလွတ်တော်ချုပ်ကပြောပါတယ်
ဆက်ပြီးတော့မကြသေးမီက NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့စိုက်မြောမျိုးနယ်ကတပ်စခန်းတစ်ခုကိုမြန်မာစစ်တပ်နဲ့ကရင်နယ်သာဆောင်တပ်ဖွဲ့ BGF တို့ပူးပေါင်းပြီးဝင်ရောက်ရှင်းလင်းခဲ့ရမှာစခန်းအလံတိုင်ကိုခုတ်လဲခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMCU ထံကိုတိုက်ကြားစာမရောက်သေးသလို NCA အပြည့်ရဲ့လက်မှတ်ရေးထိုးထားပြီးကာလတွေမှာဒီလိုပဏိမခတွေဖြစ်စီတဲ့အပြုအမူမျိုးတွေမလုံးတင်ဘူးလို့ငင်းချင်းရင်အထောက်ကူပြုအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်။အင်းအား90နီးပါးရှိတဲ့မြန်မာစစ်တပ်နဲ့ကရင်နယ်ကြားစောက်တပ်ဖွဲ့ BGF တို့ပူးပေါင်းပြီးဇွန်လ23ရက်နေ့နေ့လယ်ပိုင်းကမွန်ပြည်နယ်ကြိုက်မြော်မြို့နယ်ကနားလူကြီးရွာနီးမှာရှိတဲ့မွန်ပြည်သက်ပါတီစခန်းငယ်တစ်ခုကိုဝင်ရောက်ရှင်းလင်းပြီးစခန်းမှာရှိတဲ့မွန်လန်တိုင်ကိုလည်းခုတ်လှဲပစ်လိုက်တယ်လို့ဒေတာကန်တွေကပြောပါတယ်။အဲ့ဒီမွန်ပြည်တဲ့အလံကိုကနားလူကြီးရွာအောက်ချောက်ရီမှုစီမှာအနှံထားတယ်လို့လည်းအမည်မဖော်လိုတဲ့ရွာသားတဦးကမွန်ဘာသာနဲ့အခုလိုပြောသွားပါတယ်။အဲ
ဒီကလောဒီပြန်မလို့ဒီမှာလို့
သူတို့တပ်တွေအင်အားများကြီးလူခွဲပြစ်ဆက်လာကြတယ်။
ပြည်ကြီးအကရုပ်ဖြတ်ထားတယ်။ရွာမှာရှိတဲ့ကရင်တွေကပါလာလုတ်တယ်လဲသူတို့ကိုမေးတော့မိုးစစ်သားတွေနဲ့စကားပြောဖို့တဲ့မိုးစစ်သားတွေကလည်းသတင်းရလို့စခန်းကနေဖယ်လိုက်တယ်။အလန်တိုင်းကိုခုတ်ဆဲပြီးတော့အလန်ကိုအုပ်ချုပ်ရေးမှုစီမှာအပ်လိုက်တယ်။
အခုဖြစ်စဉ်နဲ့ပတ်သက်ပြီးစစ်တပ်နဲ့ဘီဂျီအက်ပေါင်းပြီးနေရာဖဲခိုင်းတို့မွန်တပ်တွေနဲ့တိုက်ပွဲရှောင်ပေးလိုက်တယ်လို့ပြည်ထောင်စုပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးဆိုင်ရာပူးတဲ့စောက်ချင်ရေးကော်မတီ GMCU
မှအတွင်းရေးမှူးတဲ့ဒေါက်တာရှီခါကအခုလိုဆိုသွားပါတယ်။ကျွန်တော်တို့အခုတတိယတလောက်ပါတော့အဲဒီဟိုစစ်တပ်နဲ့ဘီဂျီပေါင်းပြီးတော့နေရာဖိပေးဖို့တော့ပြောလိုက်တယ်တဲ့။အဲ့ဒါနဲ့တိုက်ပွဲတွေပါတွေဖြစ်တာတော့မရှိဘူးပေါ့။တိုက်ပွဲရှောင်ပေးလိုက်တာပေါ့ဆိုတော့ဘယ်လိုဆက်လက်ရှိဆက်ဆောင်ရမလဲဆိုတော့မမတော့မသိရသေးဘူးပေါ့။နောက်ခုတတိယကျွန်တော်တို့သိရတာကတော့ပါတယ်။အဲ့ဒါမျို
ကျွန်တော်တို့ကတော့ဒီအတိအထားကလာထဲမှာပေါ့လေတဖက်နဲ့တဖက်နဲ့အဲ့လိုရန်ဆောင်တဲ့အပြုံမှုမျိုးဖြစ်တဲ့ဟာကဘယ်လိုမှမဖြစ်တဲ့နဲ့အရာတစ်ခုလို့ကျွန်တော်တို့အဲ့လိုတော့တုံးတက်တယ်ဒီလိုဖြစ်စဉ်နဲ့ပတ်သက်ပြီးမွန်ပြည်တပ်ပါတီအောက်ခြေတပ်ဖွဲ့ဝင်တွေကနေခြေလက်မှုမရှိပေမဲ့ပါတီတာဝန်ရှိသူတွေဘက်ကတော့သစုံတရာမှတ်ချက်ချပြောဆိုမှုတော့မရှိသေးပါဘူး
အစိုးရနဲ့မွန်ပြည်တပ်ပါတီတို့2000ခုနှစ်အပြစ်ခတ်ရစင်ရေးသဘောတူညီချက်အရကနားလိုကြေးရွာနီပိန်းနေတောင်မှာမွန်ပြည်တည့်ရဲ့တပ်တိစခန်းအဖြစ်တတ်မှတ်ထားဖို့သဘောတူညီထားပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်ဖက်ကံမြို့နယ်အတွင်းရေကြီးမှုမြေပြုံမှုကဘာပြုံမှုတွေဆက်တိုက်ဖြစ်ပေါ်နေပြီးသေဆုံးသူ14ဦးအထိရှိပြီလို့ဖက်ကံမြို့နယ် NLD အတွင်းရေးမှုဦးတောင်းဆန်ကပြောပါရတယ်။22ရာစုပင်လုံညင်လခံတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးဖိတ်ကြားမှာဖြစ်တယ်လို့ UPDJC အတွင်းရေးမှုများအစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့UPDJC အတွင်းရေးမှုအဖွဲ့ဝင်မင်းစီယာဦးကပြောပါရတယ်။
တော်ရရှိတဲ့ခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီပါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ကြာသာရေးနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ပြန်တောက်ကြမနက်ခင်းထုတ်လွှင့်ပေးမယ လိုင်းလက်မီတာ190လူကနေဖတ်ယူနာဆင်နိုင်ပါတယ်မနက်ခင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာရေးခန္ဓာမြမရေးသုံးသက်ချက်နဲ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နာဆင်နိုင်ပါတယ်ရှင်စီစဉ်နေမကြခင်မဲ့အဆုံးသက်တော်မှာပါအခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လာမယ့်ဇူလိုင်လ16ရက်နေ့မှာဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်သမ္မတပူတင်အပါအဝင်ရုရှားရာရှိကြီးတွေနဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးတော့နောက်တစ်နေ့မှာပဲဒီထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုနှစ်ဖက်အစိုးရကသတင်းထုတ်ပြန်ထားတာပါရှင်တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားစေပဲဆိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်စ်ကထပ်လောင်းအမခံပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဆွလွန်လာစေဖို့အတွက်တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကဆက်ဆက်ညှိနှိုင်းရေးမှုတွေဆက်လက်ကြိုးပမ်းနေတဲ့အချိန်ထဲမှာပဲဝန်ကြီးမက်ဒစ်စ်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတို့ဆွေးနွေးတော်မှာတွေ့ဆုံချိန်မှာအဲ့ဒါလိုထပ်လောင်းပြောဆိုခဲ့တာပါရှင်။မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီဒီဟာမနေ့ပြန်ဇွန်လ29ရက်နေ့ကနေဇွန်လ10ရက်နေ့အထိမြန်မာအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့ဒါကာမြို့တော်အပြင်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်များပြားခိုးလုံနေထိုင်နေတဲ့နေဆက်ကခေါက်ဆက်ပဇာကိုလည်းတွားရောက်မယ်အကြောင်းကုလသမဂ္ဂကဒီနေ့သတင်းထုတ်ပြန်ထားပါတယ်အထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကတောင်းဆိုနေတဲ့အချိန်အောင်မြန်မာဆူရကသူ့ကိုပြည်ဝင်ခွင့်ဆက်လက်ညှင်းပယ်နေတာကတော့စိတ်မကောင်းစရာပါပဲလို့အထူးကိုယ်စားလှယ်ရန်ဟီဒီကပြောပါတယ်ရှင်ရုရှားနိုင်ငံမှာအခုကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့အုပ်စု H ပွဲစဉ်တွေဖြစ်တဲ့ဆင်နီဂေါနဲ့ကိုလံဘီယာအသင်းဂျပန်နဲ့ပိုလန်အသင်းတို့တပြိုင်နက်တည်းကစားနေကြတာမှာဂျပန်ကဒီဒုတိယပိုင်းပွဲစပြီးလို့56မိနစ်မှာဂျပန်ကိုတကိုးသွင်းလိုက်ပါပြီ။ဆင်နီဂေါနဲ့ကိုလံဘီယာမှာတော့ဘယ်အသင်းကမှဂိုးရရှိတာမရှိသေးပါဘူးရှင်။
သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမသိင်္ဂီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်တော် ကျမကဆုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည7:00နာရီကနေ17:00နာရီအထိတကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်ဗီအိုကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington. Welcome.